Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ BNN အပေါင်းကလည်းကြင်ဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ22ရက်ပုံဖူးနေ့မနက်ခင်း View Radio Season 2ကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဝက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။တနားစားအစီအစဉ်တစ်ခုလုံးကိုတော့ YouTube ဆောင်းကနေလည်းဖမ်းယူကြည့်ရှုနိုင်ပြီးတော့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ကျွန်မခင်မြူထွေးပါရှင်။
သမရထွန်းရဲ့ရဲ့ပြည်တာဝန်ယူရတဲ့ပထမဆုံးနေ့မှာလွှတ်တော်ဘိုင်းကခေါင်းဆောင်လေးနဲ့တွေ့ဆုံခဲ့ပါတယ်။ရုရှားသမရဗလာဒီမီယာပူတင်နဲ့တရုတ်သမရရှီကျင်းပင်တို့ဟာအမေရိကန်သမရဒေါ်နယ်ထရန့်နဲ့ဘလို့ဆက်ဆံရေးတိဆောက်ရမလဲဆိုတာကိုအင်ကာနေ့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးတဲ့မာကိုရူဘီယိုဟာကွတ်ခေါ်အင်ဒိုပစိဖိတ်ဒေသ၄နိုင်ငံနိုင်ငံသားဝင်ကြီးတွေနဲ့ဝါရှင်တန်ဒီစီမှာတွေ့ဆုံခဲ့ပါတယ်။
စကိုင်းတိုင်းကမ်ပတ်မြို့မှာတော့စစ်ကောင်စီကလေကြောင်းတိုက်ခိုက်လို့ဒေသခံတွေထွက်ပြေးနေကြတယ်လို့ရွှေဘိုဘက်မှာလည်းနယ်မြေရှင်းလင်းတဲ့စစ်ကြောင်းထိုးတိုက်ခိုက်မှုတွေကြောင့်ကျေးရွာတချို့ကဒေသခံတွေတိမ်းရှောင်နေကြပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုကြားရဖို့ရှိတယ်လို့အမေရိကန်မှာကားတွေကိုခိုးပြီးအာဖရိကကိုအကြီးကျယ်တင်ပို့နေတာ။နောက်ဆီးရီးယားရေးနဲ့ပတ်သက်လို့တော့တူရကီနဲ့အီရန်ကြားမှာဘယ်လိုအပြိုင်မှုတွေရှိနေတယ်လဲဆိုတာတွေကိုလည်းတင်ပြပေးပါမယ်။နောက်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုကတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြပေးပါမယ်ရှင်။
သမ္မတထရမ့်ရဲ့ရဲ့ပြည်တာဝန်ယူရတဲ့ပထမဆုံးနေ့မှာလွှတ်တော်ပိုင်းကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဂျွန်သူးအောက်လွှတ်တော်အမတ်အများစုခေါင်းဆောင်စတီဗ်စကဲလီစ်အထက်လွှတ်တော်လက်ထောက်ခေါင်းဆောင်ဂျွန်ဘာရော့စ်တို့နဲ့အခြား Republican Party ခေါင်းဆောင်တွေနဲ့အင်္ဂါနေ့နောက်ပိုင်းမှာတွေ့ဆုံခဲ့တာပါ။ဦးစားပေးလုပ်ငန်းတွေကိုသမ္မတနဲ့အတူသတ်မှတ်ဖို့အတွက်ပါတီခေါင်းဆောင်ပိုင်းကအခုလိုတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒါ့အပြင်အနာဂတ်မြောက်မှန်းချက်နဲ့ကိုက်ညီတဲ့မကိုက်ညီတဲ့ရခိုင်သမ္မတခံထားခဲ့တဲ့ဝန်ထမ်း1000ကျော်ကိုဖြုတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ Truth လူမှုကွန်ရက်မှာအင်္ဂါနေ့အစောပိုင်းကပြောလိုက်ပါတယ်။အဒီထက်မှထင်ရှားတဲ့သူတွေဖြစ်ကြတဲ့တပြိုးသားလုံးဆိုင်ရာအခြေခံအဆောက်အုံအချံပေးကောင်စီကအငိမ့်စားဗိုလ်ချုပ်ကြီး Mark Bailey နဲ့သမ္မတပုဂ္ဂိုလ်ကောင်စီကရခိုင် Atlanta မြို့တော်ဝင် Keisha Lance Bottom Store လေးပါဝင်ကြပါတယ်။ရခိုင်သမ္မတ Biden လက်ထက်ကလည်း Trump ပထမတက်တမ်းမှာခံထားခဲ့တဲ့သူတွေကိုတက်တချင်ရက်တွေမှာပဲဖျက်ရှားခဲ့တာပါ။အင်္ဂါနေ့မနေ့တုန်းကတော့ထွန်းလန်းစင်နာရသမ္မတထရမ့်မှာဝါရှင်တန်မြို့သားဖျားချောင်းဝိပုပွဲကိုတက်ရောက်ခဲ့ပါသေးတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဘယ်လိုဆက်ဆံရေးတည်ဆောက်ရမလဲဆိုတာကိုအင်္ဂါနေ့မှာဆွေးနွေးခဲ့ကြပါတယ်။တကယ်လို့ထရမ့်ကလည်းစိတ်ဝင်စားတယ်ဆိုရင်အပြန်အလှန်လေးစားအကျိုးများမဲ့အပေါ်မှာအခြေခံပြီးဆက်ဆံရေးတည်ဆောက်ကြဖို့ဆန္ဒရှိကြတဲ့အကြောင်းနိုင်ငံသားရေးအမူဝါဒလက်ထောက်ယူရီဥရှာကော့ဖ်ကသတင်းတော်တွေကိုမော်စကိုမှာပြောကြားခဲ့ပါတယ်။ဒါပြင်ယူကရိန်းစစ်အဆုံးသတ်ရေးအလားအလာနဲ့ထိုင်ဝမ်နဲ့ပတ်သက်တဲ့တရုတ်ရဲ့ရည်တည်ချက်ပေါ်ရုရှားရဲ့ထောက်ခံမှုအကြောင်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အသက်82နှစ်အရွယ်ပူတင်ကမော်စကိုမြို့ပြင်ပရှိသူ့ရဲ့ Novo Ogarivo အိမ်ကနေပြောတာဖြစ်ပြီးအသက်81နှစ်အရွယ်ရှီကျင်းပင်ကတော့ဘေကျင်းမြို့ပြည်သူ့ခမ်းမဆောင်ကြီးကနေထရမ့်ကျက်တစ်စာချိန်ဆိုပြီးနောက်တနအိုက်ခွဲကျော်ကြာဗီဒီယိုနဲ့စကားပြောခဲ့ကြတာဖြစ်ပါတယ်။ပူတင်ကရေတို့အပြစ်ရရေမဟုတ်ပဲယူကရိန်းရဲ့ရေရှည်ငြိမ်းချမ်းရေးလိုချင်တယ်လို့ Ushakov ကကြောပါတယ်။စစ်ကရုရှားကိုဖျက်ဆီးနေကြတဲ့စစ်ပြီးဆုံးဖို့ပူတင်အနေနဲ့သဘောတူညီချက်ရအောင်လုပ်တင်တယ်လို့တမရထောက်ကကြမ်းတစ်စာချိန်ဆိုပြီးမှတင်ရတော်တွေကိုပြောခဲ့ပါတယ်။အစိုးရတစ်ဖွဲ့ကြားအနိကပူပေါင်းဆောင်ရွက်ရေးမွေးစေဝါကိန်းတွေကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြီးညာလိုက်တဲ့တမရထောက်မြန်အမိန်ဟာမက္ကဆီကိုနိုင်ငံပေါ်သက်ရောက်မှုရှိလိမ့်မယ်လို့မက္ကဆီကိုတမရကရောတီးယားရှိန်ဘော့ကပြောပါတယ်။မက္ကဆီကိုနိုင်ငံဟာအမေရိကန်နဲ့ပူပေါင်းဆောင်ရွက်မှာဖြစ်တယ်လို့မက္ကဆီကိုရဲ့အချုပ်အခြာအာဏာကိုလည်းကာကွယ်သွားမှာဖြစ်တယ်လို့တမရကအင်္ဂါနေ့မှာပြောကြခဲ့တာပါ။ထရမ့်ရဲ့အမိန့်မှာမက္ကဆီကိုမွေးစေဝါဂိုင်းတွေပြင်ဗင်နီဇွဲလားနဲ့အယ်ဆာဗေဒူကဂိုင်းတွေကိုလည်းအလေးပေးပြောသွားခဲ့ပါတယ်။အရီယိုစုတွေကမွေးစေဝါနဲ့ရက်ဆက်တဲ့ဂိုင်းတွေကိုအမေရိကန်ကိုပို့နေပြီးအကြမ်းဖက်ရာဇဝတ်မှုကြီးတွေဖြစ်အောင်လုပ်နေတယ်လို့လည်းအမိန့်ထုတ်ပြန်ချက်မှာသမ္မတထရမ့်ကစွပ်စွဲထားပါတယ်။အခုအမိန့်ကြောင့်အဲဒီအုပ်စုတွေရဲ့အမေရိကန်ရှိပိုင်ဆိုင်မှုတွေကိုအမေရိကန်ကတင်ပိုက်တိုင်းတယ်လို့အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့အဖွဲ့တွေနဲ့အလုပ်လုပ်နေကြတဲ့အမေရိကန်နိုင်ငံသားတွေကိုလည်းပိတ်ဆို့အရေးယူလို့ရနိုင်မှာရှိတယ်လို့အမေရိကန်မွေးစေဝါတိုက်ဖြတ်ရေးဌာနဒီရဲ့ပြည်ပလုပ်ငန်းများဆိုင်ရာအကြီးအကဲဟောင်းမိုက်ဗီဂျယ်ကပြောပါတယ
်။ VOA အမေရိက ထန်တဲ့ မနက်ဖက် မြန်မာဘာသာအစီအစဉ်တွေကို မနက် 6:00-9:00ခွဲအထိ အိုင်းဒိုမီတာ 25kHz 11865 အိုင်းဒိုမီတာ 32kHz 6153 နဲ့ အိုင်းဒိုမီတာ 40kHz 05339 တို့ကနေ ထုတ်လွှင့်ပေးနေပါတယ် မနက် 9:00အထိ ဒုတိယပိုင်းကို လူလူမိတ်ဆွေနဲ့ digital line တွေကနေ ပြီးတော့ ဖမ်းယူနိုင်ပါတယ်ရှင်
ပထမနဲ့သတင်းတွေကို view ရေက ဆက်လက်ကြေညာနေပါတယ် Donald Trump တပ်ဖြစ်လာတာနဲ့အတူကုန်သွယ်ရေးအစ်အသစ်တွေဖြစ်လာမလားဆိုရင်လာကြတဲ့အချိန်မှာဥရောပသမ္မတဂျာမနီနဲ့တရုတ်ခေါင်းဆောင်တွေကကမ္ဘာတစ်ဝန်းပူးပေါင်းဆောင်ရွက်ရေးကိုကာကွယ်ကြဖို့ကမ္ဘာစစ်ပွဲကြီးလာကမှာအင်္ဂါနေ့ကပြောလိုက်ကြပါတယ်ဆွစ်ဇာမန်ကျင်းပတည်တဲ့ဂျီလာကမ်းမှာဒီပတ်တမနာထရမ့်ကအွန်လိုင်းကနေစကားပြောဖို့ရှိနေပါတယ် Mr. Trump မပေါ်ပြပေမဲ့ပိတ်ဆို့ကာကွယ်ရေးဝါဒနဲ့တော့ကုန်သွယ်ရေးအစ်မှာဘယ်ကူးမှရောက်မှာမဟုတ်သလိုနိုင်သူလည်းရှိမှာမဟုတ်ဘူးလို့ တရုတ်ဒုတိယဝန်ကြီးချုပ်ဒင်ချူချန်ကပြောကြားလိုက်ပါတယ်တစ်တပ်ဘူတပွဲရောက်မှုသူဆိုပြုထားတာကိုနတ်မခံဘူးဆိုရင်တရုတ်ပစ္စည်းတွေပေါ်အခွင့်ချမယ်လို့ထရမ့်ကတနင်္လာနေ့ကပြောထားပါတယ်ဒါပေမဲ့ Mr. ထရမ့်နဲ့စောစောထိတွေ့ဆက်ဆံပြီးညှိနှိုင်းဖို့အစဉ်သိရှိနေပါတယ်လို့EU ကောင်းချီဥက္ကဋ္ဌဗွန်ဒါလီယန်ကတော့ဆိုပါတယ်တရုတ်နဲ့လည်းအပြုသဘောထိတွေ့ဆက်ဆံရမယ်လို့လည်းသူမကဆိုပါတယ်အမေရိကန်ပထမလိုထရမ့်ကပြောသလိုလုပ်တဲ့လုပ်မှာပါကိုတိုင်းပြည်အကျိုးစီးပွားဥထိပ်ထားတာမှန်မှားပါဘူးဒါပေမဲ့ တခြားသူတွေနဲ့ပူးပေါင်းဆောင်ရွက်ရေးနားလည်ရေးဟာလည်းခမရအကျိုးစီးပွားဖြစ်ပါတယ်လို့ဂျာမနီဝန်ကြီးချုပ်ရှိုးစ်ကတော့ပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံသားဝန်ကြီးသစ်မာကိုရူဘီယိုဟာကွတ်ကွတ်အင်ဒိုပစိဖိတ်ဒေသ၄နိုင်ငံနိုင်ငံသားဝန်ကြီးတွေနဲ့ဝါရှင်တန် DC မှာအင်္ဂါနေ့နေ့လည်းကတွေ့ဆုံခဲ့ပါတယ်အိန္ဒိယနိုင်ငံသားဝန်ကြီးဒေါက်တာဆူဘရမန်ယမ်ဂျန်ရှန်ကာဩစတြေးလျနိုင်ငံသားဝန်ကြီးပယ်ရီဝေါန့်နဲ့ဂျပန်နိုင်ငံသားဝန်ကြီးအီဝါယတာကီရှိတို့ဟာ သမ္မတထရမ့်ရဲ့ကျန်းသစ်စာကျိတ်ဆိုပွဲတရားဖို့ဝါရှင်တန် DC မှာရောက်ရှိနေကြတာပါဒေသစံတော်ချိန်တတိယနေ့ပိုင်းမှာမစ္စတာရူဘီယိုကိုနိုင်ငံသားဝန်ကြီးဖြစ်လွတ်တော်ကော်မတီကတညိတညွတ်ထက်အတီးပြုခဲ့တာဖြစ်ပြီးလေးနိုင်ငံနဲ့ဂျာယီဝန်ကြီးတွေဟာသူနိုင်ငံဂျာယီဝန်ကြီးဖြစ်ပထမဦးဆုံးတွေ့ဆုံတဲ့နိုင်ငံဂျာယီဝန်ကြီးတွေနဲ့ဖြစ်ကြပါတယ် ပေမတမုတ်ထားမှုတွေကိုမစွန့်လွှတ်ဖက်အမျိုးသားလုံခြုံရေးကိုမစိစပ်ဖက်ပဋိပက္ခတွေကိုရှောင်ချနိုင်ဖို့အမေရိကန်ကကြိုးစားပါမယ်လို့လည်းသူကပြောပါတယ်။၂၀၂၃အောက်တိုဘာ9ရက်ဟားမတ်စ်ကအစ်ရွေးကိုတိုက်ခိုက်ရမှာလုံခြုံရေးမပေးနိုင်ခဲ့တာကိုတာဝန်ခံသောအဖြစ်အစ်ရွေးကကွယ်ဦးစီးချုပ်ဟာဇီအယ်ဗေကမတ်စတာချောင်းရဲ့နေမှာနှုတ်ထွက်မယ်လို့အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ဆန် ဟာမတ်ရဲ့ကာမ Gaza Jama Itanagaro, Luban, Lidal, Lidal Conatangiogu, Tisongabi, Amyazuga, Mimane, Lidu Pijare Lusumare. Sendini Marzanga now the Gulumelo Hamaska, Piotamare. Uladamai, Ludajan Sanatai, Guni Dule Sade, Wayang Levi Pipare.
အခုနေ့မနက်ခင်းထိတ်တန့်ရောက်သတင်းတွေကိုဥတီမောင်တန်းကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါးနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လင်းပေးသွားမှာပါအမေရိကန်သတင်းတပုတ်နဲ့အရင်ဆုံးတင်ပြပါရစေရှင်အမေရိကန်ပြည်ထောင်စုရဲ့ကိုဝင်ရောက်လာတဲ့သူအများစုဟာနေဆက်ဂိတ်တွေနဲ့လေဆိပ်တွေမှာအမေရိကန်အကောက်ခွန်နဲ့နေဆက်လုံခြုံရေးတာဝန်ရှိသူတွေနဲ့ရင်ဆိုင်ကြပါတယ တင်ပို့နေတာနဲ့ပတ်သက်လို့ဘော်တီမိုးစစ်ကမ်းကနေ VOA ချီတန်တင်တော့ Steve Harman တင်ပြပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
အမေရိကန်ရဲ့အကောက်ခွန်တဲ့နယ်စပ်လုံခြုံရေးဌာန CBP ကတော့တော်တော်လေးကိုခက်ခဲပြီးတော့လုံးဝနှီးပါမဖြစ်နိုင်တဲ့အလုပ်တွေကိုလုပ်နေကြရပါတယ်။အဲ့ဒါကတော့အမေရိကန်မှာခိုးခံလာရပြီးတော့ပြည်ပကိုတင်ပို့နေတဲ့ကားတွေကိုတားဆီးဖို့လုပ်နေရတာဖြစ်ပါတယ်။ ဘော်ဒီဘုံစိတ်ကမှဆိုရင်အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံးမျိုးဌာနကအရာရှိတွေဟာနှစ်စင်ကားတွေရာနဲ့ချီပြီးတော့ဖမ်းဆီးမိပြီးတော့ဒီတဲကအများစုဟာကဘာဝကနေရာတစ်ခုကိုတီးခြားတင်ပို့နေတာဖြစ်တယ်လို့အမေရိကန်အကောက်ခွန်နဲ့နယ်စပ်လုံးမျိုးဌာနညွှန်ကြားရေးမှူးအယ်လန်ရော့ဒ်မန်ကပြောပါတယ
် I'd say 90 to 95%
ကျွန်တော်တို့စီမှာခိုးခံလဲရတဲ့ကားအစင်တန်းရဲ့90ကနေ95ရာခိုင်နှုန်းလားဟာအနောက်အာဖရိကကိုဥတီတင်ပို့နေတာလို့ကျွန်တော်ပြောချင်ပါတယ်
။အမေရိကန်နိုင်ငံတော်မှာကားခိုးမှုတွေကအရှိန်ဟုန်နဲ့ဖြစ်ပေါ်နေတဲ့ပြဿနာလို့မိုင်အမီတက်ကလူကပြစ်မှုဗေဒပါမောက်ခ Alex Pagero ကပြောပါတယ်
There are people who are stealing cars and car parts to sell in
Berlin. ကားနဲ့ကားပစ္စည်းတွေကိုခိုးပြီးပြည်တွင်းဈေးကွက်ထဲမှာအ мян ရောင်းတဲ့သူတွေရှိသလိုကားတွေကိုခိုးပြီးကွန်တိန်နာထဲမှာထည့်ပြီးကဘာတဝမ်းကိုတင်ဖို့ရောင်းချနေတဲ့သူတွေလည်းရှိပါတယ်။အာဖရိကတိုက်ကိုတင်ဖို့တာမဟုတ်ပါဘူး။အရှိအလက်ပိုင်းကိုရောအာရှကိုပါပို့ပြီးရောင်းချနေတာပါ
။ CBB ကတော့ကွန်တိန်နာတွေထဲမှာမတင်ကားစရာတွေပါသလားအဲ့ဒီကွန်တိန်နာတွေကိုဖြန့်တင်သလားဆိုတာကိုဓာတ်မှန်ရိုက်တဲ့ဆက်အကြီးကြီးတွေအသုံးပြုပြီးတော့စစ်ဆေးနေတာဖြစ်ပါတယ်အခုမြင်နေရတဲ့ကွန်တိန်နာထဲမှာပါတဲ့ပစ္စည်းစင်းမှာတော့ကားတစ်စင်းမှမပါဘူးလို့ပြောထားကြောင်းအယ်ဒန်ရော့ဒ်မန်ကပြောပါတယ
် It's supposed to be only household goods in there in this example
ဒီထဲမှာပါတယ်လို့ပြောထားတာကအိမ်သုံးပစ္စည်းတွေပဲလို့ပြောထားတာပါဒါပေမဲ့ဒီကွန်တိန်နာထဲမှာအနည်းဆုံးကား3စီးကနေ4စီးလောက်အထိရှိနိုင်ပါတယ
်ဒီ2021 Mercedes Benz ဆိုရင်ဒေါ်လာ48000လောက်ရှိပြီးတော့အဲ့ဒီကားကို Ohio ပြည်နယ်မှာခိုးခံလိုက်ရတဲ့မှတ်ပုံတင်အတုနဲ့လိမ်ပြီးတော့ဝယ်ထားတာပါဒီကားကိုအနောက်အာဖရိကနိုင်ငံကတူကိုနိုင်ငံကိုတင်ပို့ဖို့လုပ်ထားတာဖြစ်ပြီးတော့အခုဒီ Maryland ပြည်နယ်မှာကြားပြဟန်တာပြီးတော့ဖမ်းဆီးလိုက်တာဖြစ်ပါတယ
် This container we just opened today the vehicle on the top here that Honda
ဒီ container ကိုကျွန်တော်တို့ဒီနေ့ပဲဖွင့်လိုက်ပါတယ်ဟိုအပေါ်က Honda ကားဆိုရင်ခိုးခံရတဲ့ကားဆိုတာသူ့ရဲ့ကား VIN number ကနေတဆင့်ကျွန်တော်တို့စစ်ဆေးအတည်ပြုနိုင်ခဲ့ပါတယ်အဲ့နောက်မှာနောက်ထပ်နှစင်းရှိပါတယ
်။ကားခိုးတဲ့သူတွေနဲ့ဒူးစရိုက်ကျူးလွန်တဲ့သူတွေဟာမကြာခဏဆိုလိုကားကိုတလားလောက်ငားတယ်။ပြီးရင်ကွန်တိန်နာရှိတဲ့နေရာကိုတန်းပေါင်းပြီးတော့ VIN number အစ်စ်နေရာမှာအတုတစ်ခုလုတ်ကြတယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်။ကားကိုတလားလောက်ငားသွားတာဆိုတော့တလားလောက်ကြာတဲ့အထိခိုးသွားမှမသိသလိုခိုးခံရတယ်လို့လည်းသတင်းမပို့ကြပါဘူး။တလားလောက်ကြာသွားပြီးတဲ့အချိန်ကြာမှဆိုတော့အဲ့ဒီကားကတင်းမောပေါ်ကိုပါသွားပြီးဖင်လယ်ထဲရောက်နေပြီဖြစ်ပါတယ်။ရော့ဒ်မန်နဲ့သူ့ရဲ့အဖွဲ့ကတော့ဒီလိုကားတွေတင်မောပေါ်ကိုပါမသွားခင်မှာထားဆီးနိုင်ဖို့မျှော်လင့်နေကြပါတယ
် We noticed that the check digit on the VIN doesn't
Any four truck guy ရဲ့ VIN number ကအဲ့ဒီမှာရေးထားတဲ့ VIN number နဲ့လွဲနေတယ်ဆိုတာကျွန်တော်တို့သတိထားမိပါတယ
်အာဖရိကတိုက်ကတချို့နိုင်ငံတွေကအာဏာပိုင်တွေကတော့အမေရိကန်စစ်ကမ်းတွေကနေလွတ်သွားတဲ့ခိုးလာတဲ့ကားတွေကိုဖမ်းဖို့အတွက်အခုခါမှာနိုင်ငံကရဲတပ်ဖွဲ့နဲ့အတူလက်တွဲလုပ်နေပါတယ်ဒါပေမဲ့အစိုးရတစ်ခုနဲ့တစ်ခုပူးပေါင်းဆောင်ရွက်ပုံချင်းမတူကြဘူးလို့ပါမောက်ခပေကဲရိုကပြောပါတယ
် Some governments will play nicer and other governments won't
you can't တချို့အစိုးရတွေကကောင်းပေမဲ့တချို့အစိုးရတွေကတိတ်မကောင်းပါဘူးခမရအနေနဲ့ကွန်တိန်နာတစ်ခုချင်းစီကိုလည်းလိုက်ရှာလို့မရပါဘူးဒါကြောင့်စိတ်ကမ်းမှာရှိတဲ့လုံခြုံရေးကအရန်ကိုအရေးကြီးပါတယ
်ကားဝယ်ခြင်းတဲ့သူအတော်များများကတော့ကားဟောင်းတွေကိုမမေးမဆမ်းပဲနဲ့ဈေးသက်သက်သာသာနဲ့ဝယ်ဖို့ပဲလုပ်နေကြတာကြောင့်ကားတွေခိုးပြီးတော့ကဘာတဝမ်းကိုတင်ဖို့ရောင်းချနေတာတွေဟာလည်းရော့ကျသွားမဲ့ပုံတော့အတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့အမေရိကန်ပြည်ထောင်စုမှာကားတွေကိုခိုးပြီးတော့အာဖရိကနိုင်ငံတွေကိုတင်ပို့နေတာတွေကိုအမေရိကန်အကောက်ခွန်နဲ့လုံခြုံရေးအရာရှိတွေကဟန်တာစစ်ဆေးတာတွေကိုလုပ်နေတာနဲ့ပတ်သက်ပြီးတော့ကိုရီးယားနိုင်ငံကတင်ပြပေးခဲ့တာပါရှင်အမေရိကန်သတင်းဆောင်ပါတင်ပြပေးခဲ့ပြီးတဲ့နောက်မှာတော့အခုတစ်ခါဒီအစ္စရေးအရေးဘက်ကိုလည်းတစ်လက်တင်ပြပေးဆီးရီးယားအရေးနဲ့ပတ်သက်ပြီးတော့လည်းတစ်လက်တင်ပြပေးချင်ပါတယ်ဒါဆီးရီးယားအရေးနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတချို့ကြားအပြိုင်မှုတွေဘယ်လိုရှိနေသလဲဆိုတာကိုတင်ပြပေးပါမယ်ဆီးရီးယားနိုင်ငံမှာအာဆက်အစိုးရပြုတ်ကျသွားတာဟာတူရကီနိုင်ငံအတွက်ကတော့ပြိုင်ဘက်အီရန်နိုင်ငံရဲ့ဒေသရင်းဩစာဖြန့်ကျက်မှုအပေါ်မှာနောက်ဆုံးအောင်မြင်မှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့အီရန်အနေနဲ့တူရကီနဲ့ဒီဆက်ပြီးတော့ပြင်းပြင်းထန်ထန်ရှင်ပြိုင်နိုင်တဲ့အာအင်တွေရှိနေသေးတယ်လို့လေ့လာသူတွေကတော့တွက်ဆပြောဆိုကြပါတယ်။ဒီအကြောင်းကိုတော့တူရကီနိုင်ငံအစ္စတန်ဘူမြို့ကနေ VOA သတင်းတောက်ဒိုရီယန်ဂျုံစတင်ပေးပို့ထားတာကိုကိုခမောင်စိုးမင်းကပြောပြပေးပါလိမ့်မယ်ရှင်။
အီရန်ထောက်ခံထားတဲ့ဆီးရီးယားသမ္မတအာဆတ်အစိုးရကိုတူရကီထောက်ခံတဲ့သဘုံအဖွဲ့ကဖြုတ်ချခဲ့တာပါ။ဒါကြောင့်တူရကီအနေနဲ့ဒေသရင်းဩဇာဖြန့်ကျက်မှုမှာပြိုင်ဘက်အီရန်အပေါ်ကိုအနိုင်ရလိုက်တာဖြစ်တယ်လို့လေ့လာသူတွေကယူဆကြပါတယ်
။ Turkey itself has weakened Iran in Iraq
in Syria Syria နဲ့တောင်ပိုင်းကောကေးဆပ်ဒေသတွေမှာအီရန်ရဲ့ဩဇာတည်ရောက်မှုပြိုလဲသွားအောင် အားနည်းသွားအောင်လို့တူရကီကလုပ်ခဲ့ပါတယ်။အဲ့ဒီဒေသ၃ခုစလုံးမှာတူရကီဟာအပြတ်အသတ်အနိုင်ရပါတယ်။အဲ့ဒီလိုအနေအထားကြောင့်အီရန်ဟာတူရကီအတွက်ပြဿနာမရှိတော့ပါဘူး။
လေလာသူတွေမကြာခဏသုံးသပ်ကြတဲ့အထက်မှာအီရန်နဲ့တူရကီအကြားပြိုင်ဆိုင်မှုတွေရှိကြသလိုပူးပေါင်းဆောင်ရွက်ကြတာတွေဟာလည်းအန်ကျဲညီနေတယ်လို့ဆိုကြပါတယ်။ဒါပေမဲ့လည်းပူးပေါင်းဆောင်ရွက်တာဟာပိုပြီးခါတီးတဲ့ရှင်ပြိုင်မှုပြင်းထန်လာအောင်လမ်းကြောင်းပေးတယ်လို့လည်းဖြစ်လာတယ်လို့ပြောကြပါတယ်။တူရကီကသူ့ရဲ့ဩဇာကိုအီရန်ကလွှမ်းမိုးထားတဲ့နယ်မြေတွေအထိချဲ့ထွင်ခြင်းပါတယ်။အဲ့ဒီနယ်မြေတွေဟာအီရန်ကထောက်ပံ့ထားတဲ့လက်နက်ကိုင်အဖွဲ့တွေကြီးစိုးနေတာပါ။
In the beginning of the Arab uprisings, Iran started to
Iran မျိုးတော်လည်းစကရေကနေအချိန်တိုင်းတာတစ်ခုကြာလာတဲ့အခါမှာ Iran အနေနဲ့တူရကီကိုရန်သူဖြစ်ဆပ်ပြီးတော့ရှုမြင်ခဲ့ပါတယ်။ဒါကြောင့် Iran ထောက်ပံ့ထားတဲ့လက်နက်ကိုင်အဖွဲ့တွေကလည်းတူရကီရဲ့အမျိုးသားအကျိုးစီးပွားကိုချိန်ချောက်လာခဲ့ပါတယ်။ Iran ကိုယ်တိုင်ကလည်း Syria နဲ့ Iran မှာရှိကြတဲ့ခတ်လူမျိုးစုလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ PKK နဲ့ YPG အဖွဲ့တွေကိုအထောက်ပံ့တွေပေးခဲ့ပါတယ်။
ကတ်လူမျိုးစုအလုံသမားပါတီ PKK ဟာကိုပိုင်နယ်မြေရဖို့အတွက်တူရကီမှာဆယ်စုနှစ်အတော်ကြာလက်နက်ကိုင်တိုက်ခိုက်နေတာပါ။အဲ့ဒီအဖွဲ့ဟာစီးရီးယားမှာရှိကြတဲ့ကတ်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ YPG အဖွဲ့နဲ့မဟာမိတ်တွေဖြစ်ကြတယ်လို့တူရကီကစွပ်စွဲထားပါတယ်။ဒီလိုအနေအထားကြောင့်အီရန်အနေနဲ့ဒေသရင်းမှာသူထောက်ပံ့ထားတဲ့လက်နက်ကိုင်အုပ်စုတွေကတဆင့်ကတ်လူမျိုးစုသဘုံတွေကိုအားပေးပြီးတူရကီရဲ့ဩဇာသက်ရောက်မှုကိုကန့်သတ်သွားနိုင်တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။ဒါအပြင်အီရန်နဲ့ပတ်သက်ပြီးလည်းတူရကီနဲ့အစ္စရေးမှာတူညီတဲ့ဘုံအကြောင်းချက်တွေရှိကြပါတယ်
။ Israel and Turkey have a shared interest in stopping
Iran ရဲ့ဩဇာချစ်ထွင်မှုတွေအဆုံးသတ်သွားအောင်လှုံ့ဆော်ဖို့ကအစ္စရေးနဲ့တူရကီရဲ့တူညီတဲ့အကျိုးစီးပွားဖြစ်ပါတယ်။တိကျတဲ့အတိုင်းပါပဲအစ္စရေးနဲ့တူရကီကတိုက်ရိုက်မဟုတ်ဘဲသွေးဝိုက်ပြီးတော့ပဲပူးပေါင်းဆောင်ရွက်ကြတာပါ။အစ္စရေးကလေဗနန်က Hezbollah အဖွဲ့ကိုအားနည်းသွားအောင်လုပ်ခဲ့တယ်။တူရကီကလည်းဆီးရီးယားမှာအာဆတ်ကိုဖြုတ်ချခဲ့တဲ့သဘုံအဖွဲ့ကိုကူညီခဲ့တယ်။ဒါတူညီတဲ့နှစ်ချက်ပါ။
ဒါအပြင်အီရန်နဲ့ပတ်သက်ပြီးလဲတူရကီသမ္မတအာရိုဂန်အနေနဲ့လဲအီရန်ဘော်ကိုတင်းတင်းကြပ်ကြပ်ဆက်ဆံမယ်လို့ပြောဆိုထားတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဆက်ဆံရေးပြန်ကောင်းအောင်ကြိုးပမ်းတာဟာလဲအခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လေးလာသူတွေကရှုမြင်ပါတယ
် If Mr. Trump aimed to
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အနေနဲ့အီရန်နဲ့ပတ်သက်တဲ့ဖြည့်ရှင်းသည့်အသစ်တွေချမှတ်ဖို့ရည်ရွယ်တယ်ဆိုရင်တူရကီရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အကူအညီတွေလိုအပ်ပါတယ်ပုံပေါ်ပြီးကြည့်လိုက်ရင်ကိုပဲသိတာပါတယ်တူရကီနဲ့အမေရိကန်ဟာအတူတူကပူးပေါင်းဖို့ကလိုကိုလိုပါတယ
်တကယ်တော့တူရကီနဲ့အီရန်ဟာရာစုနှစ်အတော်ကြာပြိုင်ဘက်တွေဖြစ်ကြပေမဲ့ထိတ်တိတ်ရင်ဆိုင်ကြတာတော့ရှောင်ရှားခဲ့ကြပါတယ်အခုလဲတူရကီအနေနဲ့သူထောက်ခံထားတဲ့လက်နက်ကင်သဘုံအဖွဲ့ကအာဆတ်အစိုးရကိုဖြုတ်ချပြီးစီးရီးယားကိုဘလောက်အထိထိန်းချုပ်နိုင်မလဲဆိုတာကတော့စမ်းသပ်မှုတစ်ခုဖြစ်နေပါတယ်ခင်ဗျာ
စီးရီးယားရေးနဲ့ပတ်သက်လို့တူရကီနဲ့အီရန်ကြားအားပြိုင်မှုတွေရှိနေတဲ့အကြောင်းကိုခင်မောင်ဆွန်မင်းကတင်ပြပေးခဲ့တာပါရှင်အရှိလေပိုင်းရေးနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပါဦးမယ်ဂါဇာမှာဖြစ်နေတဲ့စစ်ပွဲကကမ္ဘာတော်မှာရှိတဲ့ဂျူးလူမျိုးတွေရဲ့အစ္စရေးနဲ့ဆက်နွယ်မှုကိုပိုးပြီးတော့အားကောင်းလာစေပြီးဂျူးလူမျိုးတွေရဲ့နိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်မှုတွေလည်းပုံများလာစေပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်ကနေထွက်ခွာကြတဲ့အစ္စရေးနိုင်ငံသားအရေးအတွက်ကလည်းတိုးလာနေတာတွေရှိပြန်ပါတယ်။ဒီအကြောင်းကိုတော့ Linda Grandstein ဂျေရုဆလင်မြို့ကနေသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်။
Richard Dalata အစ္စရေးမှာ professional ဘောလုံးကစားဖို့အမေရိကန်ကနေပြောင်းရွှေ့နေထိုင်သူပါ Wisconsin တက္ကသိုလ်ကပွဲရခဲ့တဲ့သူမအနေနဲ့အစ္စရေးနဲ့ Hamas တို့စစ်ဆဖြစ်တဲ့နောက်ကျောင်းဝင်းထဲမှာတွာလာနေထိုင်ရတာပါလုံခြုံမှုမရှိဘူးလို့ခန်းစားရကြောင်းပြောပါတယ်သူမပခုံးပေါ်မှာအစ္စရေးအလံခြုံထားတော့ကကြီးမားတဲ့အရာတစ်ခုနဲ့ပစ်ပေါက်တာပါခံခဲ့ရဘူးတယ်လို့ Richard ကပြောပါတယ
် The war deepened my connection to the Israeli people
စစ်ပွဲက Israel လူမျိုးတွေဂျူးတွေရဲ့အမိမြေနဲ့ကျမကိုပိုးပြီးတော့နှိမ့်ဆက်စေသလိုကျမနဲ့တူတဲ့သူတွေနဲ့ပိုးပြီးနေစေစိတ်ဖြစ်စေပါတယ်ကျမက Wisconsin ပြည်နယ် Milwaukee မြို့မှာရှိတဲ့လက်တဆုပ်စာဂျူးလူမျိုးအတိုက်အဝန်းမှာကြီးပြင်းခဲ့ရတာဆိုတော့ဒီလူတွေနဲ့နေစဉ်ထိတွေ့ရတာကထူးခြားမှုတစ်ခုပါပဲ
အစ္စရေးမှာသူမအောင်မြင်မြင်ရပ်တည်နေနိုင်တဲ့အပေါ်မိသားစုကဝမ်းသာပေမဲ့လုံခြုံရေးအတွက်တော့စိုးရိမ်ကြတယ်လို့ပြောပါတယ
် From my parents perspective it feels
ကျွန်မမိဘတွေအမြင်မှာတော့ကျွန်မလုံခြုံရေးအတွက်ပိုးပြီးတော့စိုးရိမ်စရာဖြစ်နေပေမဲ့ကျွန်မအနေနဲ့တော့ဒီထက်ပိုးပြီးတော့လုံခြုံမှုမခံစားဘူးပါဘူး အစ္စရေးတွေဟာပျော်ပျော်ပါပါနေတတ်ကြတယ်။ဘဝကိုတံမိုးထားကြပါတယ်။
စစ်ဖြစ်နေတဲ့အစ္စရေးနိုင်ငံနေရာအတော်များများကိုဒုံးကျည်တွေနဲ့တိုက်ခိုက်နေပေမဲ့ဒီနှစ်ထဲမှာလူ 3,300 လောက်ရွှေ့ပြောင်းလာကြတယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီး Office so far ကပြောပါတယ်။မြောက်အမေရိကတိုက်ကပြောင်းလာကြသူတွေကိုတော့ဂျူးလူမျိုးတွေရွှေ့ပြောင်းအခြေချနေထိုင်မှုကိုကူညီပေးနေတဲ့ Nafesh B Nafesh အဖွဲ့ကကူညီပေးပါတယ်။လွန်ခဲ့တဲ့တနည်းအတွင်းရွှေ့ပြောင်းနေထိုင်လူကြောင်းရှောက်လွာတင်သူ60ရာခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်။ဒါပေမဲ့ဒီအထက်ကတကယ်ပြောင်းရွှေ့လာသူဘယ်နှယောက်ရှိမယ်ဆိုတာတော့အတိအကျပြောဖို့ခက်တယ်လို့ Nifesh B Nifesh အဖွဲ့ဒုဥက္ကဋ္ဌ Mark Rosenberg ကပြောပါတယ
် With the war happened I think there was an incredible emotional
စစ်ဆဖြစ်တော့လူတွေအားမှာခံစားချက်အရာထိတွေ့ချိတ်ဆက်မှုပိုပြီးကြီးထွားလာကြပါတယ်ပထမအဆင့်ကတော့စဖြစ်တဲ့အပေါ်ယွန်ရှာအံ့အားသင့်ကြတာပါဒါပေမဲ့တချို့ကတော့ဒီအဖြစ်အပျက်ကြောင့်အစ္စရေးနဲ့ချိတ်ဆက်မှုပိုဖြစ်စေတယ်သူတို့ဟာအစ္စရေးနဲ့တက်ဆိုင်သူတွေအဖြစ်မြင်လာကြပါတယ
်ဟာမတ်စ်အဖွဲ့က2023ခုနှစ်အောက်တိုဘာ9ရက်နေ့မှာအစ္စရေးကိုတိုက်ခိုက်တော့ဗြိတိန်အခြေစိုက်ပုဂ္ဂလိကအစုရှယ်ယာလုပ်ငန်းရှင်ပီတာရှူဂါမန်ကိုပုဂ္ဂိုလ်ရေးရထိခိုက်မှုဖြစ်စေခဲ့ပါတယ်အဲ့ဒီတိုက်ခိုက်မှုဖြစ်တဲ့နေ့ကသူတို့ဇနီးမောင်နှံနဲ့အတူသားနဲ့မျိုးတို့ဟာတဲခိုရဲဟိုတယ်ရဲ့ဘုံခွေရမြောက်ခန်းမှာနိုင်ပေါင်းများစွာပုန်နေခဲ့ကြရတာပ
ါ My wife and I felt after that
ကျွန်တော်ဇနီးတို့ကတစ်နှစ်အတွင်းအစ္စရေးကိုပြောင်းနေနိုင်ဖို့စူးစမ်းလှုပ်ဆောင်ကြမယ်ဆိုတဲ့ဆုံးဖြတ်ချက်ချခဲ့ပါတယ်။ဂျူးလူမျိုးတွေနဲ့အတူသွားနေလိုက်ခြင်းကပိုပြီးထိရောက်တဲ့ကူညီမှုလို့ကျွန်တော်တို့ထင်ပါတယ်။အဲဒါကြောင့်ဒီကိုပြောင်းလာကြတာပါ
။ပြည်ပနိုင်ငံတွေကအစ္စရေးကိုပြောင်းရွှေ့လာကြသူတွေရှိနေသလိုအစ္စရေးကနေတခြားနိုင်ငံကိုထွက်ခွာသွားကြသူအများအပြားလည်းရှိလာနေပါတယ်။2024ခုနှစ်ထဲမှာအစ္စရေးကိုပြောင်းလာသူ3000ကျော်ရှိခဲ့ပေမဲ့ပြည်ပကို12000ထွက်သွားကြတယ်လို့စီးရင်ဌာနကဆိုပါတယ်။အများစုကတော့လက်ရှိဖြစ်နေတဲ့စစ်ပွဲအခြေအနေနဲ့အစ္စရေးနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြောင်းကြတာလို့ဆိုပါတယ်။ဒီတော့တွင်ပြောင်းလာကြတဲ့လူသစ်အများစုကတော့မကြာခဏဒုံးကျည်နဲ့တိုက်ခိုက်နေတာတွေကိုနေသားကြအောင်စ조사နေထိုင်ကြပြီးအနာဂတ်မှာငြိမ်းချမ်းတဲ့အစ္စရေးနိုင်ငံတော်တည်ထောင်ရေးအတွက်အထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်ခင်ဗျာ။
ကိုဇော်ဝင်းလိုက်ပြပြပေးခဲ့တာပါရှင်စိတ်ဝင်စားစရာနိုင်ငံတကာသတင်းတွေကိုတင်ပြခဲ့ပြီးတော့မြန်မာပြည်တွင်းကသတင်းပေးပို့ချက်တွေကိုလည်းတစ်လက်တင်ပြပေးပါအောင်မယ်လေကြောင်းတိုက်ခိုက်မှုတွေကြုံနေရတဲ့စကိုင်းတိုင်းဘက်ကအခြေအနေကိုကြည့်အောင်ပါရှင်စကိုင်းတိုင်းခံပတ်မြို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်လို့အဆောက်အဦတွေထိခိုက်ပျက်စီးပြီးမြို့ခံတွေအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးတင်းရှောင်နေကြပါတယ်ခံပတ်မြို့ကနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြပြပေးပါမယ်ရှင်
စကိုင်းတိုင်းမြန်မာအိန္ဒိယနယ်စပ်တမူးမြို့နယ်ကလေးမြို့ခြားကခံပတ်မြို့ကိုဇန်နဝါရီလ20ရက်နေ့ညပိုင်းစစ်ကောင်စီကနေပြီးတော့လေကြောင်းကနေ3ကြိမ်ဘုံကျဲတက်ခိုက်သွားတယ်လို့ဒေသခံတွေကပြောကြပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေသိမ်းထားတဲ့ခံပတ်မြို့ကိုဒုတိယကြိမ်လေကြောင်းတက်ခိုက်မှုအတွင်းလူသေဆုံးတာမရှိပေမဲ့အဆောင်အုံတချို့ပျက်စီးသွားတယ်လို့ဒေသခံတူကပြောပါတယ
်။မင်းညာဒီဘောနော်ခံပတ်မြို့အထက်ပေါ့နော်။ခံပတ်မြို့အထက်မှာကလေးနဲ့ခံပတ်ကြပါတော့။အဲ့မှာခုနကမင်းခုနကလည်းမင်းတို့တုံးတင်ကျဲသွားပါဘူး။ဘုံတော့ရရလို့ခုခုနေအိမ်ဘေးမှာနှလုံးကျသွားတယ်။ဒီနောက်တစ်ခုကျတော့တောင်မီးပြေးဟောင်းပေါ့နော်။တောင်မီးပြေးကျင်းပေါ့။အဲ့ညမှာတစ်ခုနောက်ခံပတ်နဲ့ဆက်ဆက်ဆိုင်ပုံများလေးပေါ့။အဲ့ဆိုင်ပုံများမှာတစ်ခုလေးကျသွားတာ။လူထိတတ်မှုရှိဘူး။ဒီစုံချစ်စုံကမရှိဖြစ်လိုက်တာတော့အိမ်ကြီးတော်များတယ်။ဒီလိုမျိုးအိမ်ကြီးအဲ့မှာဖြစ်သွားတာလေ။
လေကြောင်းကနေဘုံကျဲတက်ခိုက်တဲ့အချိန်မှာအိမ်တွေအနီးဘုံခိုချင်းတွေတဲ့အချိန်မီတင်းရှောင်ခဲ့ကြလို့လူအသေးပြောက်မရှိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်လေကြောင်းတက်ခိုက်လာနိုင်ကြီးစိုးရိမ်ပြီးတော့မြို့မှာနေထိုင်တဲ့ဒေသခံတွေအိန္ဒိယနယ်စပ်ဘက်ကိုတင်းရှောင်နေကြတယ်လို့သူကပြောပါတယ
်။ဆက်ပြီးရှောင်ပုံများကြီးပါ။အဲဒီလိုမျိုးကြီးအိန္ဒိယနယ်စပ်တစ်ချောင်းမှရှိအိန္ဒိယလူတွေဆက်ရှောင်နေကြတယ်။ထက်ကျနိုင်သူရှိသေးရပေါ့နော်။အဲ့လိုအစမ်းနဲ့တုတ်တက်ထားဆိုတော့ PPV အလုပ်ပြန်လာနေကြတယ်လို့မပြောနိုင်ဘူးဒီမှာတော့မများကြောင့်လည်းမချိုးရလည်းဟိုရှာမှုကခဲလို့လည်းနေနေကြတာအမှုတွေမှာပေါ့နော
်ပြီးခဲ့တဲ့ဇန်နဝါရီလ16ရက်နေ့ညပိုင်းကလည်းခံပတ်မြို့အမှတ်1ရပ်ကွက်နဲ့ခံပတ်မြို့အနီးကကနန်ကြီးရွာဘုံကြီးကျောင်းကိုစစ်ကောင်စီဘက်ကဘုံကျဲတက်ခိုက်ခဲ့လို့ပြည်သူ့လူမျိုးအဖွဲ့ဝင်တူဦးနဲ့ကလင်းငယ်တူဦးသေဆုံးပြီးတော့ကျောင်းထိုင်ဘုံကြီးအပါဝင်3ဦးထက်မနည်းထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်နေအဆောက်အုံ26လုံးပျက်စီးခဲ့တယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်ဇန်နဝါရီလ18ရက်နေ့ကလည်းခံပတ်မြို့နယ်ကလျက်ရှိတဲ့ကလေးမြို့နယ်တဲကစော်ပွားရေရှင်ကြီးရွာကိုစစ်ကောင်စီဘက်ကဘုံကျဲတက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြာဆုံးပြီးတော့ဆဲဦးထက်မနည်းလည်းဒဏ်ရာရတယ်လို့သိရပါတယ် ခံပမျိုးတဝိုက်လေကြောင်းတက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူး။လေကြောင်းတက်ခိုက်မှုတွေကြောင့်ရဲသားတွေထိခိုက်သေးဆုံးတယ်ဆိုတဲ့ရခင်သတင်းတွေနဲ့ပတ်သက်လို့သတင်းမှသတင်းတူတွေဖြန့်ဝေတာဆိုပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်ခဲ့မှုပါတယ်ခင်ဗျာ
။ခံပမျိုးကအခြေအနေကိုကုသညုံကပြောပြခဲ့တာပါ။အခုလိုမျိုးပြုတ်ဒီခံပမျိုးမှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိတယ်လို့ရွှေဘုံမြို့နယ်ဘက်မှာလည်းစစ်ကြောင်းထိုးတိုက်ခိုက်တာတွေရှိနေတဲ့အကြောင်းကိုတစ်ဆက်တည်းတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘုံမြို့နယ်ကင်းပြားကျေးရွာကိုစစ်ကောင်စီနဲ့ပြူစော်တီပူပေါင်းတပ်တွေကနယ်မြေရှင်းလျေးစစ်ကြောင်းထိုးဝင်ရောက်တာကြောင့်ကင်းပြားကျေးရွာအပါအဝင်ကျေးရွာ၃ရွာလောက်ဆေးဘေးရှောင်နေကြရပါတယ်။ကျေးရွာစာတင်ကြောင်းနဲ့နေအိမ်တချို့လည်းမိရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းသတင်းပေးပို့ချက်ကိုတော့မသိင်ကြီးထိုင်ကပြောပြပါမယ်ရှင်။
ရွှေဘုံမြို့နယ်တွင်းကစစ်ကောင်စီတပ်နဲ့မင်းကုံရွာစစ်တပ်အထိုင်းစခန်းမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ပြူစောတီအဖွဲ့တွေပူးပေါင်းပြီးကင်းပြားချေးရွာကိုဇန်နဝါရီ19ရက်နေ့မနက်3နာရီဝန်းကျင်လောက်မှာနယ်မြေရှင်းလင်းရေးစစ်ကြောင်းဝင်ခဲ့တာပါလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ပြီးဝင်ရောက်လာတာဖြစ်တယ်လို့ကင်းပြားချေးရွာအတွင်းကနေအိမ်9လုံးနဲ့မူလာတန်းချောင်းကိုမိရှို့ခဲ့တဲ့အကြောင်းရွှေဘုံမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ဒုတာဝန်ခံဘုံမိချောင်းကအခုလိုပြောပါတယ
်။မြို့တွင်းကထွက်လာစစ်ကြောင်းတွေ၊စကားဆာနဲ့ပြည်ဝင်စုပေါင်းထားစစ်ကြောင်းပေါ့။လက်လက်ကြီးပြပါတယ်ဗျ။လက်လက်ကြီးပြတဲ့အချိန်မှာကင်းပြားကြီးရွာကို3လုံးလောက်ကြာပြီးတော့ဟိုတောဆက်ထဲမှာတော့4လုံးလောက်ကြာတယ်ဗျ။ချီပါကြီးရွာမှာလည်း4လုံးလောက်ကြာတယ်။ကင်းပြားကတော့ဆို3ချိန်ရှိပြီလေ။အဲမိရှုဟာက3ချိန်ရှိပြီ။စစ်ကြောင်းကလည်း3ချိန်ကတော့မကဘူးပေါ့။ဒါပေမဲ့ဒါဒီသကိုရနေရတဲ့ပေါင်းရင်တော့3ချိန်ရှိပြီမိရှုပဲသိခါတာပေါ့နော်။ဒီလိုအိမ်ခုနှစ်လုံးနဲ့အဲဂျေးရယ်စာတင်ကြောင်းပေါ့စာတင်ကြောင်းဆောင်တစ်လုံးနဲ့၁၀လုံးပေါ့ဗျာ
စစ်ကောင်စီတပ်တွေကအညီဝင်းချင်းမှာရှိတဲ့အထိုင်းစခန်းတွေကနေလက်နက်ကြီးတွေနဲ့နေစဉ်အဆက်မပြတ်ဂျေးရွာတွေဘက်ကိုပစ်ခတ်နေတဲ့အတွက်အိုးဘူကင်းပြချီပါဂျေးရွာတွေကစစ်ပေးရှောင်တွေကိုဂျေးရွာတွေတဲ့ပြန်မဝင်ဖို့စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကသတိပေးထားတယ်ဆိုပြီးဘူမိချောင်းကပြောပါတယ်ဇန်နဝါရီ22ရက်နေ့မနက်မှာတင်စစ်ကောင်စီတပ်ကဂျေးရွာတွေကိုလက်နက်ကြီးနဲ့6ချိန်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်
။အဲရှိုးမျိုးတောင်ဘက်ခတ်ပေါ့နော်တောင်မုတ်ကနေမှတက္ကသထိုင်စခန်းရှိတယ်အဲ့ဒီထိုင်စခန်းလက်နက်ကြီးအဲ၄၀မီလီပဲပြင့်နေတာပေါ့နော်အားကြောင့်မို့သူတို့ဂျေးရွာကိုပြန်မကတ်နိုင်ဘူး။ဘာမှအင်အားတို့လည်းဝန်မခံနိုင်ဘူးလေပါပဲဆိုတော့အချိန်ကြီးလက်နက်ကြီးပစ်ခတ်ပြီးတော့အဲထိနိုင်တဲ့နေရာတစ်ခုရှိတော့ဒီကနေ့က6လုံးပစ်တာလေ
မင်းကုံပြူရွာနဲ့အနီးဆုံးဖြစ်တဲ့ဥဖို့ကြီးရွာစစ်ကြောင်းထိုးခံရတဲ့ကင်းပြားရွာအပါအဝင်အနီးဝန်းကျင်ကကြီးရွာတွေဖြစ်တဲ့ချီပါတောင်ရွာနဲ့မြောက်ရွာတွေကဒေသခံတွေထောင်နဲ့ချီပြီးစစ်ပေးရှောင်နေကြရပါတယ်။စစ်ပေးရှောင်တွေကိုဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ရှောင်ကူညီပေးရေးအဖွဲ့အစည်းတွေကလိုအပ်တာတွေကိုကူညီပေးနေတယ်လို့ဘူမိချောင်းကပြောပါတယ်
။သူကတော့ဂျိုးရှောင်တာပေါ့ဟိုသူကတော့လည်းလက်နက်ကြီးတန်းကြမှာအဝင်တော့ငါကြီးလာတဲ့ဆေးဘေးရှောင်နေတဲ့ရှိရတယ်။ဒါပေမဲ့ဘေးဘေးမှာလည်းခုလို့ဆက်ပြီးတော့ပြည်သူတွေကရေတော့ပြရနေတော့အတိကျတော့မသိနိုင်ဘူးကအနည်းဆုံးတော့ဝါလောက်တော့ရှိမယ်ခင်ဗျ။အဲချီပါကြေးရွာရဲ့ကင်းပြားရဲ့ပေါ်ရင်တော့လက်မရှိရတော့ရှိမှာပေါ့။ဆေးဘေးရှောင်ကတော့ကျွန်တော်တို့ဒီမြို့နယ်ရဲ့လူသားဆာနာတို့ဒီကြေးရွာရဲ့ပရိဒါဖွဲ့လေးတို့အဲရှိရလေ။အဲဒီနဲ့မြို့နယ်ပါဖားရဲ့ပါဖားရဲ့အုပ်ဟိုပေါ့အဖွဲ့ဝင်တွေအားလုံးပါလာဖားတွေရောအကုန်လုံးသာတော်ကြီးကတော့ငါတို့ပူပေါင်းဆောင်ရွက်နေပါတယ
်။ကင်းပြားကြီးရွာဟာ2023ခုနှစ်ကနှစ်ကြိမ်မိရှို့ဖျက်ဆီးခံခဲ့ရပြီးနေအိမ်90ဝန်းကျင်ပျက်စီးခဲ့ပါတယ်။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြီးရွာတွေကိုရန်တမ်းပစ်ခတ်တာလေးကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေဟာစစ်ပေးရှောင်နေကြရပါတယ်။စစ်ကောင်စီကတော့ဒီဒေသတွေမှာပြည်သူကကွယ်ရေးတက် PDF အဖွဲ့တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်စစ်ကောင်စီတက်ရဲ့ဒီလိုနယ်မြေရှင်းလင်းတဲ့ထိုးစစ်ကြောင့်စကိုင်းတိုင်းမှာစစ်ပေးရှောင်ရေးအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ
်ရွှေဘုံမြို့နယ်အတွင်းမှာစစ်ကောင်စီတက်ဖွဲ့တွေစစ်ကြောင်းထိုးတိုက်ခိုက်လို့ကျေးရွာ၃ရွာလောက်စစ်ပေးရှောင်နေရတဲ့အခြေအနေမတင်ကြတိုက်ပြောပြခဲ့တာပါရှင်view american တန်ရဲ့ပုံထိနေ့မနက်ခင်းအစီအစဉ်လေးကို washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကို radio line to meter 2532နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစအစီအစဉ်တစ်ခုလုံးကိုတော့ jorus လောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် facebook နဲ့ youtube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်
VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို52မီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့52မီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုစီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနောက်ဆက်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်။ View American တရရဲ့2025ခုနှစ်ဇန်နဝါရီလ22ရက်ပုံထူးလေးမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။မြေကြီးဩစာဆိုရှယ်မီဒီယာလူကြီးများတက်နှစ်သတင်းများနောက်ကမ္ဘာတလွာခီးသွားအစီအစဉ်တွေကိုမထုတ်လွှင့်ခင်မှာအရင်ဆုံးအပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါတင်ဆက်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသမ္မတအိမ်ဗျူရိုကိုတနင်္လာနေ့ကပြန်ရောက်တာနဲ့လူဝင်မှုကြီးကြပ်ရေးကိစ္စကနေစွန့်အင်ဖွံ့ဖြိုးမှုကိစ္စအထိသမ္မတအမိန့်တွေအမြောက်များကိုထုတ်ပြန်ခဲ့ပါတယ်။သူ့ရဲ့ကြမ်းကြိမ်မိန့်ခွန်းမှာလည်းအမေရိကန်နယ်မြေတွေကိုအင်အားကြိုအထိချက်ထွင်မယ်လို့ကတိပေးပြောခဲ့တာပါ။အနီတာဖာဝဲအိမ်ဗျူရိုကနေသတင်းပေးပို့ထားတာကိုအပြည့်စုံကိုညဉ့်ညံ့ပြောပြပါမယ်ရှင
်ဒုတိယအကြိမ်သမ္မတယာရုတက်တန်းအစပထမနေ့ပါပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာကိုကြီးကြီးပိုထင်ရှားတဲ့အမေရိကန်နိုင်ငံအတွက်သူ့မျှော်မှန်းချက်ကိုအခုလိုချပြခဲ့ပါတယ်
The United States will once
American ပြည်ထောင်စုအနေနဲ့ကြီးတွားလာနေတဲ့နိုင်ငံအဖြစ်ကိုယ့်ဘာသာကိုသတ်မှတ်ပြီးကျွန်တော်တို့ရဲ့ကြွယ်ဝမှုတွေကိုတိုးစေမှာပါ။နယ်မြေတွေကိုလည်းတိုးချဲ့သွားမှာဖြစ်သလိုမြို့တွေကိုလည်းတည်ဆောက်မယ်၊မျောလင့်ချက်တွေကိုမြင့်တင်မှာဖြစ်သလိုကျွန်တော်တို့အလံကိုလည်းမုတ်ကုတ်စဝိုင်းသစ်တွေစီတည်ဆောင်သွားပါမယ်။ American လမ်းစိုက်ဖို့ American အာကာသယာဉ်မှုတွေကိုအင်အားကြိုအထိလွှတ်မှာဖြစ်ပြီးကျွန်တော်တို့နိုင်ငံရဲ့ရည်မှန်းချက်ဘန်းနိုင်ကိုကျယ်ရည်အထိရောက်အောင်ကြိုးပမ်းသွားမှာဖြစ်ပါလိမ့်။
အဲ့ဒီနောက်တော့သမရအမိန့်တွေအမြောက်အများကိုလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီတည်းမှာတောင်ပိုင်းနယ်စပ်ကိုနိုင်ငံတော်အရေးပေါ်အခြေအနေဖြစ်ကြေညာပြီးစစ်တပ်ကိုအသုံးပြုခွင့်ရစေမှာဖြစ်တယ်လို့နိုင်ငံတော်စွန့်ရင်အရေးပေါ်အခြေအနေကြေညာပြီးပြည်တွင်းမှာရေနံတူးခွင့်ပိုရစေတာမျိုးတွေပါဝင်တယ်လို့သမရထရန့်ကပြောပါတယ်။ဂျာမအမျိုးအစားသတ်မှတ်ချက်နှစ်ခုပဲရှိတယ်လို့ကြေညာပြီးမက္ကဆီကိုပင်လယ်ကွေ့ကိုလည်းအမေရိကန်ပင်လယ်ကွေ့လို့နာမည်ပြောင်းဖို့အမိန့်ထုတ်ပြန်ခဲ့ပါတယ်။ထုံးစံအရာပုံပြီးညီညွတ်ဖို့ပြောလို့ရှိတဲ့ကြမ်းကြိမ်မင်းကွန်းမှာထရမ့်ကအမေရိကန်တော်တော်များများသဘောမတူတဲ့အနာဂတ်မျှော်မှန်းချက်တွေကိုတင်ပြသွားတာကြောင့်သမိုင်းဝင်သွားပြီလို့ဂျယ်ရမီဆူရီလို့သမိုင်းပညာရှင်တွေကပြောပါတယ်
။ It was less than an arguable speech.
မင်းကွန်းကကြမ်းကြိမ်ပွဲမှာပြောတာမျိုးထက်နိုင်ငံတော်အခြေပြမင်းကွန်းမျိုးနဲ့ပူတူပါတယ်။ရွှေပြောင်းချေချသူတွေကိုပြန်ပို့မဲ့ကိစ္စကနေပနားမားတူးမြောင်းကိုပြန်သိမ်းမဲ့ကိစ္စအစုံသူလှုပ်ဆောင်မဲ့အကြောင်းအရာတွေကိုစည်ရင်းနဲ့ယူလာပြီးတော့တင်ပြခဲ့တာပါ။
ထရမ့်ထောက်ခံသူတွေကလည်းနိုင်ငံအနှံ့ကလာရောက်ခဲ့ပြီးထရမ့်ရဲ့မူဝါဒတွေကသူတို့နဲ့ကိုက်တယ်လို့ပြောပါတယ်
။ Common sense
ပုံမှန်စင်ကြုံတရားပါပဲ။ပုံမှန်စင်ကြုံတရားကိုအတန်ကျယ်ကျယ်နဲ့ပြန်ယူလာတာပါ။ကျမနေရာမျိုးမှာရှိတဲ့လူတော်များများအတန်တိတ်နေတဲ့လူအများစုအဖြစ်ခံစားနေရပါတယ်။ဒီဟာမျိုးဟာကျမတို့အတွက်အတန်ကျယ်ကျယ်ထွက်ပြေးဖို့အခွင့်အရေးပေးရလို့ထင်ပါတယ်။အမှန်တရားကိုပြောတာဟာမကြောက်ဖို့နဲ့ပုံမှန်စင်ကြုံတရားနဲ့ပြောဖို့ပါ။
သူကြမ်းကြိမ်မိန်ကွန်းပြောပြီးတဲ့နောက်လွှတ်တော်ထဲမှာပဲထရမ့်ကသူ့ထောက်ခံသူတွေကိုမိန်ကွန်းထပ်ပြောပြီး2020ရွေးကောက်ပွဲဟာလုံးဝအကြမ်းဖက်လှုပ်ခံရတာပဲလို့တက်တည်မပြနိုင်ပဲထပ်ပြောခဲ့ပါတယ်။ဇန်နဝါရီလ6ရက်2021ခုနှစ်တုန်းကအမေရိကန်လွှတ်တော်မှာဂျိုးဘိုင်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတည်ပြုဖို့လုပ်တဲ့အချိန်မှာအကြမ်းဖက်နှောက်ယှက်ခဲ့လို့ပြစ်ဒဏ်ချခံနေရသူတချို့ကိုလည်းလူငင်းခွင့်ပေးမယ်လို့ပြောခဲ့ပြီးတဲ့နောက်လူ 1,500 ကျော်ကိုသမရအမိန့်နဲ့လူငယ်သက်တာခွင့်ပေးခဲ့ပါတယ
် And I think this was a better speech
အခုပြောတဲ့မိန့်ခွန်းကအပေါ်ထပ်မှာပြောတဲ့မိန့်ခွန်းတဲ့ပိုကောင်းတယ်မလားကျွန်တော်ကတော့အခုဟာပိုကောင်းတယ်လို့ထင်ပါတယ် JDA ဒီမိန့်ခွန်းကပိုကောင်းတယ်လို့ထင်ပါတယ
် Trump ထောက်ခံသူဂရေကျွဲတထေးကြီးတချို့ကတော့သူတို့အပြောကိုဖော်ပြခဲ့ကြပါတယ
် This is what victory
အောင်မြင်မှုဆိုတာဒါမျိုးအရသာပ
ါလူတော်တွေကကြမ်းကြိမ်ပွဲကိုလည်းဂရေကျွဲတထေးကြီးတချို့တက်ရောက်ခဲ့ကြပြီးအီလွန်မတ်စ်လည်းပါဝင်ပါတယ်။သမ္မတရဲ့အမိန့်တချို့ကစီကံတင်းကျပ်ထားတာတွေကိုဖြေလျှော့ဖို့လှုံ့ဆော်တာဖြစ်ပြီးဒါဟာလူနည်းစုရေပေါ်စီတချို့ကိုအကျိုးအမြတ်ရစေတယ်လို့လီဆာဂေဘတ်ကိုစားသုံးသူကာကွယ်ရေးအဖွဲ့တချို့ကသတိပေးပါတယ
်။
အခုတက်လာတဲ့အရာတွေကိုအစုလိုက်အပြုံလိုက်ရထားခိုက်ရတဲ့အကြောင်းကိုစဉ်းစားကြည့်တဲ့အခါမှာ
ဒါဟာချမ်းသာကြွယ်ဝသူတွေရဲ့ကော်ပိုရေးရှင်းကြီးတွေရဲ့အကျိုးအတွက်လုပ်နေတာပါစာအုပ်ထဲကစီမင်းစီကံအကာအကွယ်တွေမရှိတဲ့အခါသူတို့ပဲအကျိုးအမြတ်ရတာပ
ါသမရထရန့်ရဲ့ပထမနေ့ပါပဲတရားဝင်ထုတ်ပြန်တဲ့အမိန့်တရားကျော်ဟာတရားဥပဒေအရစိန်ခေါ်မှုတွေကိုရင်ဆိုင်ရတဲ့အခါဘလောက်အောင်မြင်မယ်ဆိုတာသိချမသိနိုင်သေးဘူးလို့လေးလာသူတွေနဲ့သမိုင်းပညာရှင်တွေကပြောပါတယ်အဲ့ဒီအတွက်ကတော့နာဂတ်ကိုပဲမျှော်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
အပစင်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုညဉ့်ညံ့ကတင်ပြပေးခဲ့တာပါရှင်။ဆိုရှယ်မီဒီယာမှာလူကြီးများတဲ့တမနစ်သတင်းတူတွေနဲ့ကဘာတလွားခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာမြေကြီးဩဇာကိုတင်ဆက်ပေးပါမယ်။တချိန်ကစံစဘာထုတ်လုပ်ရောင်းချရာမှာကဘာထိတ်တန်းနိုင်ငံဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာတဖြည်းဖြည်းကျဆင်းလာရာကမနစ်ကဒီ2024ကဆိုရင်တော့စကွဲကိုပဲအဓိကထားရောင်းရတဲ့အစီအစဉ်ကိုရောက်သွားခဲ့ပါတယ်။ဒီအကြောင်းကိုတော့ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကစူးစီးတင်ဆက်ထားပါရရှင်။
နိုင်ငံဆန်ဘာအတင်းကျုံ MRF ရဲ့ဒီလဇန်နဝါရီလဆန်းမင်းကထုတ်ပြန်ချက်အရမနစ်ကမြန်မာနိုင်ငံရဲ့အဓိကစီးပွားရေးသီးနှံဖြစ်တဲ့ဆန်နဲ့ဇကွဲကိုပြည်ပကိုတန်ချိန်2,300,000ကျွဲတင်ပို့နိုင်ခဲ့ပြီးဒေါ်လာသန်းပေါင်း1,000နီးပါးရရှိခဲ့တယ်လို့အင်္ဂလိပ်လိုထုတ်ပြန်ထားပါတယ်ဒါဟာဆက်အနာသိမ့်ပြီးကာလအရင်လက်တလောနှစ်တွေနဲ့စာရင်နည်းနည်းပါပါပိုများလာတယ်လို့ရုပ်တရက်ထင်ရပေမဲ့ဆန်တမျိုးတည်းတိတတ်မဟုတ်ပဲစကွဲပါတွဲပါနေပါတယ်တချိန်ကဆန်ကိုပြည်ပတင်ဖို့ရမှာထိတ်တန်းနိုင်ငံတစ်ခုဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာအခုတော့စကွဲကိုတင်ဖို့ရတဲ့အထိနှိမ့်ကျလာပြီလို့မြန်မာနိုင်ငံအလို့သမားများအဖွဲ့ချုပ် FTUB မှာတောင်သူလက်သမားအရေးတာဝန်ယူခဲ့တဲ့ဒေါက်တာဇော်ဝေးအောင်ကပြောပါတယ်
အရင်တော့ဗမာနိုင်ငံကဒီဆန်တင်ဖို့ရောင်းချတဲ့နေရာမှာထိတ်တန့်နိုင်ငံနဲ့ပါခဲ့တာပေါ့နော်ဒါပေမဲ့တဖြည်းဖြည်းနဲ့အုပ်ချုပ်ပုံစနစ်ဒီမှာရင်စိုက်ပျိုးတဲ့နေရာဒီမှာနောက်ကျကျန်ခဲ့ပြီးတော့ဗမာနိုင်ငံရဲ့ဆန်တင်ဖို့မှုကအခုဆိုလို့ရှိရင်ကမ္ဘာစီးရင်မှာစီးရင်တန်းဝင်တဲ့အဆင့်တောင်မရှိသလောက်ဖြစ်နေပါပြီအဲ့တော့အဲ့ဒီအနေအထားမှာအခုတင်ဖို့လာတာကဆန်ပြင်ကိုဇကွဲတွေပါတင်ဖို့လာတာရှိပါတယ်အဲ့တော့ဘာလို့အဲ့လိုဖြစ်လာလဲဆိုတော့ဆန်ရဲ့အရေးအသွေးကိုလည်းမထိန်နိုင်ဘူးဆန်အမျိုးအစားပေါ့နော်ထုတ်တဲ့နေရာတဲ့စတင်စိုက်ပြတဲ့စီကနေပြီးတော့ကြိတ်ခွဲရိတ်သိမ်းတဲ့အဆင့်ကြိတ်ခွဲတဲ့အဆင့်ပြီးတဲ့အခါထုတ်ပိုးတဲ့အဆင့်တင်ပိုးတဲ့အဆင့်အဲ့အဆင့်တွေအားလုံးမှာအရေးသွေးရတဖြည်းဖြည်းကျလာတဲ့အခါကျတော့အဲဆန်တင်မှုရောင်းချမှုကလည်းကျလာတယ်အဲ့တော့ဆန်တင်မှုရောင်းချမှုကိုတခြားကြိမ်ဘက်တွေကနေရာပိုဝင်ယူလာတာပေါ့နော်အဲ့တော့အခုဗမာကတော့တဖြည်းဖြည်းကျသွားလိုက်တာအခုစကွဲကိုအကောင်းဆုံးပြီးတင်ပို့နေရတဲ့အဆင့်ဖြစ်လာတာပေါ့နော်
အဲ့ဒီလိုတနစ်တာဗန္နာရီနှစ်အတွင်းဆန်နဲ့ဇကွဲတွဲပြီးပြည်ပကိုတင်ပို့ရမှာဒေါ်လာသန်းပေါင်း1,000နီးပါးအဓိကပြောရရင်သန်းပေါင်း948သန်းရရှိတာဟာဆန်စဘာအဓိကထားစိုက်ပျိုးတဲ့နိုင်ငံတစ်ခုအနေနဲ့တော့သိပ်များလာတဲ့ဝင်ငွေမဟုတ်ပါဘူးဒါနဲ့ပတ်သက်ပြီးလဲ FTUB မှာတောင်သူလယ်သမားအရေးတာဝန်ယူခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
ကိုနိုင်ငံကတော့စီးပွားရေးကျက်တဲတော့ပေါ့နော်အဲဒီငွေမာလို့ခေါ်တဲ့ဒေါ်လာရရင်တော့ရသလောက်ကိုလိုချင်ရလိုချင်တာပေါ့ဒါပေမဲ့တကယ်ပြောမယ်ဆိုလို့ရှင်တော့ဒီရတဲ့ငွေပမာဏပေါ့နော်ဒီဒေါ်လာ940ကျော်လောက်ဆိုတာကတော့နိုင်ငံတစ်ခုရဲ့ဘတ်ဂျက်အနေထားနဲ့ပြောလို့ရှိလို့ရှင်တော့တိတ်ပြီးတော့မရှိတာပါဘူးဒါကတိတ်ပြီးတော့လည်းမများလာဘူးလို့ပြောရမှာပေါ့နော်ဆန်ပေါ့နော်ဆန်တက်တက်အခုရောင်းရတယ်ဆိုတဲ့ဝင်ငွေကတော့ပိတ်အမြင့်ကြီးတော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီမှာတော့မှပဲပြီးခဲ့တဲ့နှစ်တည်ပေါ့နော်အရင်နှစ်တည်နဲ့စာလို့ရှိရင်အရင်နှစ်တည်ဆိုတာဟိုတင်ဖို့တော့ကောင်းတဲ့နှစ်တည်ပေါ့နော်ဒီအာနာမသိငင်တော့နှစ်တည်ကိုမမှီသေးပါဘူးအဲ့ဒီနှုံးသားတွေကိုမမှီသေးပါဘူ
းဒီနေရာမှာတခုရှိတာကတခြားဆန်စပါးထုတ်လုပ်တဲ့နိုင်ငံတွေမှာလဲဇကွဲဆိုတာထွက်ရှိတာပဲလို့ပြောစရာရှိပါတယ်အဲ့ဒီနိုင်ငံတွေကဇကွဲကိုတလိမ့်ဆန်အစားအစာအဖြစ်ပြောင်းလဲထုတ်လုပ်တာအရက်ချက်လုပ်ငန်းနဲ့အဖျော်ယမကာချက်လုပ်ရာတွေမှာအသုံးပြုကြပါတယ်ဒါပေမဲ့လဲဆန်စပါးအကြီးကျယ်ထွက်ရှိတဲ့အိမ်နီးချင်းနိုင်ငံတွေမှာကခေတ်မီတိုးလောင်ယုံစနစ်တွေဆန်ကြိတ်ခွဲဆက်တွေကအစစ်မြစ်တဲ့အတွက်ဇကွဲထွက်ရှိမှုဟာအလွန်နှေးပါပါတယ်မြန်မာနိုင်ငံမှာကတော့အဲ့ဒီလိုအနေအထားမရှိတဲ့အတွက်ကြောင့်စံကြိတ်တိုင်းဇကွဲတွေထွက်များနေတယ်လို့လဲ FTUB တောင်သူလယ်သမားရေးရာတာဝန်ခံလုပ်ခဲ့သူဒေါက်တာဇော်ဝင်းအောင်ကပဲပြောပါတယ်။အဲ
ဗမာနိုင်ငံကအခုတော့ဇကွဲကိုပို့တာကခက်စားတယ်ပေါ့နော်။ဇကွဲပို့နေရတဲ့နိုင်ငံဖြစ်လာတာပေါ့နော်။အဲ့တော့အဲ့ဒီအနေအထားလေးတွေကိုပြောင်းပြီးတော့တကယ်ဆန်ကောင်းဆန်တန်းအဲစံကြောတွေကိုဈေးဝက်တန်းဝင်မှီမီနဲ့ပို့နိုင်ရင်တော့ နိုင်ငံခြားဝင်ငွေရတဲ့စီမံပို့ပြီးတော့ရနိုင်ပါတယ်အခုစကွဲရောင်းရဲဆိုတာမှလည်းအောက်ဈေးနဲ့ရောင်းရတဲ့ဟာများပါတယ်အဲ့ဒါကဒီဆံမကောင်းမှုဆိုတာတစ်ချက်တည်းပြောလို့မရပါဘူးဒီဗမာပြည်ရဲ့ငွေလဲနှုန်းမမှန်ကန်တာတွေနောက်တစ်ခါဒီနိုင်ငံခြားဝင်လက်တွေကျသွားတာတွေအဲ့ဒါတွေကကိုထွက်ကုန်ဘူးပေါ့နော်ဈေးနှိမ်ခံမှုဈေးလျှော့ပြီးတော့အောက်ဈေးနဲ့လိုက်ရောင်းရဖို့ဖြစ်နေတာပါအဲ့တော့အဲ့ဒီအနေအထားတွေကိုပြောင်းလဲနိုင်ဖို့ကိုယ်နိုင်ငံမှာနိုင်ငံရေးစနစ်တည်ငြိမ်မှုလည်းလိုတယ်လိုတာပေါ့နော်အဲ့ထွက်နှုံလဲကောင်းမှုနောက်ပြီးတဲ့အခါကျလို့ရှိရင်ဆန်းရည်သွေးမှီဖို့အဲ့ဒါတွေကတော့ကျွန်တော်တို့ထပ်ကြိုးစားဖို့လိုလိမ့်မယ်လို့ပဲကျွန်တော်တင်ပြချင်တယ်ပါတယ
်တကယ်တော့မြန်မာနိုင်ငံကမြို့တိုင်းနယ်တိုင်းကဆန်းဆိုင်တွေမှာဆန်းကိုသာရောင်းချကြပြီးဇကွဲကိုရောင်းချတာကသိပ်မရှိကြပါဘူးအခုတော့အဲ့ဒီဇကွဲကိုပဲပြည်ပကိုတောင်ရောင်းချနေရပါပြီမြန်မာနိုင်ငံမှာထွက်ရှိတဲ့ဇကွဲကိုအများဆုံးဝယ်ယူကြတဲ့နိုင်ငံတွေကတော့အာဖရိကအနောက်ပိုင်းကနိုင်ငံတွေဖြစ်ကြပါတယ်ဒါပေမဲ့လည်းမကြသေးခင်နှစ်တွေက Ivory Coast နဲ့ Ghana နိုင်ငံတွေကမြန်မာနိုင်ငံကဝယ်ယူတဲ့ဆန်တွေဟာအကြီးအသေးပြည့်မီခြင်းမရှိလို့ဆိုပြီးဖြတ်စည်းပစ်ခဲ့ကြပါတယ်အဲ့ဒါပြီးတဲ့နောက်အာဖရိကဈေးကွက်မှာမြန်မာဆန်ဟာနာမည်ကောင်းမရရှိခဲ့တော့ပါဘူးအခုတခါတော့ဇကွဲကိုပြန်လဲဝယ်ယူတာရှိလာပါပြီ။ဒါပေမဲ့လည်းလူစားဖို့မဟုတ်ပဲတိရစ္ဆာန်အစာနဲ့တခြားထုတ်လုပ်မှုတွေမှာအသုံးပြုကြတာဖြစ်ပါတယ်။အဲဒီလိုအသုံးပြုဖို့အတွက်ပဲအာဖရိကမဟုတ်တဲ့တခြားနိုင်ငံတွေကလည်းမြန်မာပြည်ကဇကွဲကိုဝယ်ယူကြတာပါ။မကြာသေးခင်ကစန်ဇဘာအသင်းချုပ် MRF ရဲ့ဥက္ကဋ္ဌဦးရဲမင်းအောင်ကနိုင်ငံတကာအနေနဲ့မြန်မာနိုင်ငံကဆန်ကိုနောက်ဆုံးအဆင့်မှာထားပြီးဝယ်ယူတဲ့အခြေအနေကိုစိုက်ရောက်နေပြီလို့ပြောပါတယ်။ဒါပေမဲ့လည်းအာဏာသိမ်းစစ်ကောင်စီခေါင်းဆောင်ကတော့ပြီးခဲ့တဲ့နှစ်ကုန်ရက်ပိုင်းရေစင်းစိုက်ပျိုးရေးတက္ကသိုလ်နှစ်တရာပြည့်ပွဲမှာစိုက်ပျိုးရေးထွက်ကုန်တွေကိုတီးထပ်တီးညက်စိုက်ပျိုးကြဖို့ပြောသလိုမကြာခင်ရက်ပိုင်းကလည်းမြန်မာနိုင်ငံမှာပေါ်ဆန်းမွေးလို့ကဘာတိမျိုးကောင်းစပါးရှိတဲ့အတွက်တိုးချက်စိုက်ပျိုးပြီးနိုင်ငံတကာထိုးဖောက်ရောင်းချကြဖို့ဆန်ကုန်ကြီးတွေကိုညွှန်ကြားခဲ့ပါတယ်ဒါပေမဲ့လည်းပေါ်ဆန်းမွေးဟာဟိုးလွန်ခဲ့တဲ့နှစ်တွေကလို့မွေးမွေးကြိုင်ကြိုင်မရှိတော့ပဲတခြားစပားတွေနဲ့မျိုးရိုးဗီဇရောသွားပြီလို့ပေါ်ဆန်းမွေးအဓိကစိုက်ပျိုးကြတဲ့ရွှေဘိုနယ်နဲ့မြောင်းမြနယ်ကလယ်သမားတွေကပြောကြပါတယ်ဒါကြောင့်မြန်မာနိုင်ငံကဆန်တွေဟာပြည်တွင်းမှာဒေသအလျောက်စားကောင်းကြတာတွေရှိပေမဲ့နိုင်ငံတကာကတော့တမျိုးကောင်းဈေးကွက်ကြိုက်ထိုးပေါက်နိုင်ခြင်းမရှိသေးပါဘူးဒါကြောင့်နိုင်ငံတကာအနေနဲ့ဈေးကွက်အတွင်းမှာခေတ်စားတဲ့အိန္ဒိယကဘာစမာတီဆန်ထိုင်းကဂျက်စမင်တို့လောက်ပဲလူသိများကြပါတယ်ဆန်စပါးထုတ်လုပ်မှုအပိုင်းကိုကြည့်မယ်ဆိုရင်လည်းမြန်မာနိုင်ငံမှာအဓိကစပါးကိုစိုက်ပျိုးနိုင်တာဆိုလို့မြို့ဝကျွန်းပေါ်တစ်ခုပဲရှိပါတော့တယ်ကျန်တဲ့နေရာတွေမှာဆိုရင်ရေကြီးတာသဘာဝဘေးအနေရဖြစ်ပွားတာနဲ့ပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့အတွက်အပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ပါဘူးဒါအပြင်တောင်သူလယ်သမားတွေအနေနဲ့လုံသားရှားပါတာ၊ twin အားစုလို့ခေါ်တဲ့ဓာတ်မြေဩဇာတွေဈေးကြီးတာ၊ဆက်ရန်ရအသုံးပြုဖို့အတွက်လောင်စာဆီဈေးမြင့်တာနဲ့ဈေးကွက်မတိကျမှုတွေကြောင့်ဆန်စပါးအပါဝင်သီးနှံစိုက်ပျိုးရေးမှာအရှုံးပေါ်နေကြပြီးစိုက်ပျိုးရေးဟာအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဆန်ထုတ်လုပ်မှုပိုးပြီးတော့ကျဆင်းလာတဲ့အကြောင်းကိုမြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကကြင်ပြခဲ့တာပါရှင်။ကဘာတလွားခီးသွွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်မှာအခုကတော့ဒီဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့ဗီဒီယိုသတင်းတိုတွေကိုစူးစီးတင်ပြပေးပါမယ်။ Los Angeles မြို့တော်မီကြီးကိုနှိမ့်သက်ရမှာအချင်းသားတွေလည်းအားဖြည့်ကူညီကြတာရှိသလိုစိတ်ဖိစီးမှုတွေကိုပြေလျော့စေဖို့ကြိုးစားပေးတဲ့ခွေးတက်သားလေးလည်းရှိပါတယ်။နောက် Samsung ရေခဲတက်တာတက်ကတော့ဘိုင်းချက်ရင်ကောင်းမလဲဆိုတာကိုပါအကြံပေးနေပါပြီ။ဒီလိုဟင်းချက်နီးပြောပြတဲ့ရေခဲတက်တာအကြောင်းအပါဝင်ဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမင့်သတင်းတိုတွေကိုတော့မဟိတနာကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
မလီဘူးကန်းကြီးရွှေရောင်တဲတောင်ပြည်ပေါ်မှာတော့နေချင်းဆိုလိုပဲကြီးမားတဲ့ရွာကြီးတွေဟာရုတ်တရက်ပေါ်ထွက်လာတာပါ။ Los Angeles မြို့နေရာအများပြားမှာကူးဆက်လောင်ကျွမ်းတဲ့တော်မီကြီးကိုလာရောက်ပြီးတော့ဝိုင်းဝန်းနှိမ့်သက်ကြတဲ့တခြားဒေသတွေကမိသက်သမားထောင်ပေါင်းများစွာစောင့်ဝင်နေထိုင်အနားယူနိုင်မှုယာယီနေရဖြစ်ပါတယ်။ဇူမာကန်းကြီးမှာဖြစ်ပြော်ယာယီတဲတွေနောက်တွဲကားတွေကြားမှာအရေးပေါ်ကဲဆဲကုညီရေးသမား9000လောက်ဟိုဒီတွာလာနေပြီးတော့လှုပ်အားပေးနေတဲ့အချင်းနောင်သားတွေလည်းသူတို့အတွက်မနက်စာပြင်ဆင်လှုပ်ဆောင်ပေးနေပါတယ်။မနက်မိုးမလင်းခင်အားလုံးအလုံးများကြပြီးတော့မိသက်သမားထောင်ပေါင်းများစွာမနက်စာစားဖို့တန်းစီနေရတွေ့နိုင်ပါတယ်။ ကယ်လီဖိုးနီးယားနဲ့အမေရိကန်အနောက်ပိုင်းပြည်နယ်တွေကမိသက်တရင်တွေအပြင်မက္ကဆီကိုနိုင်ငံကမိသက်သမားတွေပါပါဝင်တာဖြစ်ပါတယ်အနည်းအကျအသက်ရင်းလောက်ရတဲ့အလုပ်ဖြစ်ပြီးတော့စိတ်ဖိစီးမှုအများအားကြောင့်မိသက်သမားတွေအားရတဲ့အချိန်မှာခွေးကိုချော့ညူနိုင်မှုစိတ်ဝင်စားဖြည့်လျှော့ပေးနိုင်တဲ့ခွေးလေးကိုလည်းပို့ထားပေးပါတယ်။စိတ်ပိုင်းဆိုင်ရာအားပေးကူညီရေးခွေးလေးအမ်ဘာကကမ်းခြေမှာပျော်ပျော်ရွှင်ရွှင်လမ်းလျှောက်နေပြီးတော့သူ့ကိုပုတ်သက်ခြင်းနဲ့လူတိုင်းကိုဝမ်းသာအားရနှုတ်ဆက်တာပါ။မိသက်တက်ဖွဲ့ဝင်တွေသူတို့အားရချိန်မှာဒီလိုခွေးတွေကိုပုတ်သက်ပေးရင်သွေးပေါင်ချိန်ကျပြီးတော့ခဏတော့စိတ်သက်တာရရနိုင်ပါတယ်။အရေးပေါ်ကဲဆယ်ကုညီရေးသမားတွေဖြစ်တဲ့မိသက်တက်ဖွဲ့ဝင်9000လောက်ကိုအစားအသောက်တွေလှူအားပေးကုညီနေသူတွေကတော့အချင်းတောင်သားတွေပဲဖြစ်ပါရင်သူတို့ကမိသက်တက်ဖွဲ့ဝင်တွေအတွက်အာဟာရပြည့်မနက်စာပြင်ဆင်ပေးရပါတယ်။တနင်္လာနေ့မနက်စာအတွက်စပူမူကအသားကျဲ့ဥအာလုံးနဲ့ပေါင်မုတ်ကိုရွေးချယ်ထားတယ်လို့မဲညူးမှာဖော်ပြထားပါတယ်။အလုပ်ဆိုင်တစ်ခုမှာကော်ဖီဂါလန်400လီတာနဲ့ဆိုရင်တော့လီတာ1500လောက်ပြင်ဆင်ပေးထားရပါပြင်းတဲ့တစ်ခုလုံးဘယ်တော့မှမကြုံဘူးလောက်အောင်ဆိုးရွားတဲ့တဘာဝကက်ဘေးကြီးကိုကင်ထွေတဲ့နေရာမှာဒီလိုမျိုးကယ်လီဖိုးနီးယားထောင်တွေကအကျဉ်းသားတွေတရက်တအားပါဝင်နေတာဖြစ်ပါ
တယ
်ဒီမှာရဲရွာကိုဝန်ဆောင်မှုပေးရလို့လူ့ဖွဲ့စည်းကိုအကျွေးဆက်နိုင်လူတွေကိုပြန်ပြီးတော့ပေးဆက်နိုင်တာအတွက်ဂုဏ်ယူစရာအခွင့်အရေးတစ်ခုပါလို့ပြုရင်စကန်တစ်ခုမှအကျဉ်းကျနေတဲ့အသက်55နှစ်ရွယ် Brian Carden က AFP သတင်းဌာနကိုပြောသွားပါတယ်အခုလိုမျိုးထောင်ထဲမှာဖြစ်ပြီးအချင်းချခံထားရသူတွေရဲ့ယင်းကြီးရဲ့မျက်နှာတွေကိုမိသက်သမားတွေကြားမှာတွေ့ရလို့ဘဝကိုသူတို့ပြန်လည်ထူထောင်နိုင်ခဲ့တာအတွက်အထူးဝမ်းသာအရာဖြစ်မိတယ်လို့အချင်းသားတွေကိုကြီးကြပ်နေရတဲ့အချင်းထင်းအရာရှိတွေဂုဏ်ယူပြီးတော့ပြောနေကြပါတယ်တရုတ်နိုင်ငံစီချွန်ပြည်နယ်အနောက်တောင်ပိုင်းချီကုန်းမြို့မှာတော့နှစ်သက်ကူပွဲတော်အတွက်ရိုးရာယဉ်ကျေးမှုနဲ့ခင်မင်းနီပညာပေါင်းဆက်ပြီးမိထွန်းပွဲတော်ကျင်းပနေပါတယ်။လှပစမ်းကြဲတဲ့ဒီဇိုင်းစုံနဲ့အေယာမမီးဘုံရောင်စုံတွေကိုတွေ့ရတာပါ။32ချိန်မြောက်ကျင်းပတဲ့နိုင်ငံတကာဒိုင်နိုဆောမိထွန်းပွဲတော်ကိုဇန်နဝါရီလ18ရက်နေ့မှာစပြီးတော့အများပြည်သူကြီးဖို့ဖွင့်လှစ်ပေးထားတာဖြစ်ပါတယ်။ဒီနေ့ပွဲတော်မှာမီးဘုံရုပ်ကြီးတွေတရားစင်ပါဝင်ပြီးတော့မီးဘုံသေးပုံတဲ့မျိုးစုံ200ကျော်လဲထည့်သွင်းထားတယ်လို့ CCTV သတင်းမှာဖော်ပြပါတယ်။ရှိရရာယဉ်ကျေးမှုအမှုပညာသင်္ကေတတွေနဲ့ခင်မီမီထွန်းနီးပညာကိုပေါင်းဆက်ပြီးတော့လာရောက်တဲ့သူတွေအတွက်သမိုင်းနဲ့ယဉ်ကျေးမှုဆိုင်ရာအကြောင်းအရာတွေနဲ့ဆက်ဆက်တင်ဆက်ပေးထားပါတယ်လို့လည်းကြီးကုန်းမြို့ယဉ်ကျေးမှုရေဒီယိုရုပ်မြင်သံကြားနဲ့ခီးသွွာလာရေးဌာနညွှန်ကြားရေးမှူးခြံချင်းဟုံးကပြောပါတယ်တရုတ်နှစ်တကူပွဲတော်ဟာတရုတ်နိုင်ငံရဲ့အရေးကြီးဆုံးပွဲတော်ဖြစ်ပြီးတော့ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာကြာရောက်မဲ့မွေးနှစ်ကိုကြိုဆိုမှာဖြစ်ပါတယ်စီစဉ်သူတွေရဲ့ပြောရရှင်တော့ဒီနှစ်မှာရိုးရာပဒိန်စီချွန်းဆက်နောက်ပြီးတော့စက်ကူပြက်အမှုပညာစတဲ့ drama ရင်ကျင်းမှုအမွေအနှစ်တွေကိုထည့်သွင်းထားတာဖြစ်ပြီးတော့တရုတ်ရိုးရာကိုကောင်းစီပေးထားတဲ့မိဘုံပုံစံတွေကိုလည်းထည့်သွင်းထားပါရင်နိုင်ငံတော်အဆင့် drama ရင်ကျင်းမှုအမွေအနှစ်အဖြစ်နဲ့ဒီကြီးကုန်းမိဘုံပွဲတော်ကတမိုင်းမှာကျင်းပခဲ့တာနှစ်ပေါင်းများစွာကလေးကဖြစ်ပြီးတော့တဲမျိုးဆက်လက်ထက်638ခုနှစ်နဲ့908ခုနှစ်ကြားနောက်ပြီးတော့ဆွန်မျိုးဆက်လက်ထက်960နဲ့1289ကြားမင်းဆက်တွေအထိ600ကောက်လို့ရတယ်လို့သတင်းမှာဖော်ပြပါတယ်အရာညာရေတုနည်းပညာသုံး Samsung မိသားစုရေခဲတက်တာကဘာဟင်းချက်ရင်ကောင်းမလဲအကြံပေးနိုင်တာပါဟုတ်ပါတယ်ကိုရီးယားအီလက်ထရောနစ်ကုမ္ပဏီဖြစ်တဲ့ Samsung က Las Vegas မြို့မှာဇန်နဝါရီလ9ရက်နေ့ကနေ10ရက်နေ့အထိကျင်းပသွားတဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းကုန်စည်ပြပွဲမှာ Smart အိမ်သုံးပစ္စည်းတွေပြသခဲ့ပြီးတော့လူတွေအထူးစိတ်ဝင်စားတာတွေ့ရပါတယ်။အထူးသဖြင့် AI နည်းပညာသုံးရေခဲတက်တာအသင်းနဲ့အမှုပညာလက်ရာတွေကြီးနိုင်တဲ့ TV တွေပါဝင်ပါတယ်။Samsung ရဲ့မိသားစုသုံးစက်ရေခဲတက်တာကရေခဲတက်တာတွေမှာဘာတွေရှိလဲဆိုတာရေခဲတက်တာမဖွင့်မဲနဲ့အပြင်မျက်နှာပြင်ကနေလှမ်းကြည့်နိုင်တာပါ။AI နည်းပညာသုံးထားလို့အထဲထဲလိုက်တဲ့အစားအသောက်တွေကိုမှတ်မိပြီးရေခဲတက်တာပြင်ပါကမျက်နှာပြင်မှာဒီအစားအသောက်တွေကိုပြသပေးနိုင်တယ်လို့ဈေးဝယ်စဉ်းလည်းပြုစုနိုင်ပါတယ်။ Samsung ဘောင်ခက် TV ကတော့ရုပ်မြင်သံကြားအဖြစ်တည်းမကဘဲနဲ့ပကြီးကားတစ်ချက်ဖြစ်လဲသုံးနိုင်တာပါ။နာမည်ကြီးပြားလိုက်တွေဖြစ်တဲ့ New York ကခေတ်သစ်အမှုပညာပြားလိုက်၊ Madrid က Prado ပြားလိုက်တို့ရဲ့အမှုပညာလက်ရာတွေကိုလည်းဒီ Samsung ရဲ့ဘောင်ပါ TV မှာပကြီးကားလို့တင်ထားနိုင်အောင်လို့စီစဉ်ပေးထားတာဖြစ်ပါတယ်။လူသုံးကော်အီလက်ထရောနစ်ပြပွဲ CES 2025မှာမော်တော်ယာဉ်နည်းပညာသစ်တွေစံပြတဲ့ကိရိယာတွေနဲ့ AI အသုံးချနည်းပညာသစ်တွေကိုလည်းပြသထားပါတယ်
VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
ဇန်နဝါရီလ22ရက်ပုတ်ထူးနေ့မနက်ခင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။ View American တန်ကနောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီအမှန်ကန်ဆုံးနဲ့အမြန်ဆုံးတင်ဆက်ပေးနိုင်မှုအမြဲကြိုးစားနေပါရယ်။ View စီစဉ်တွေကိုကြည့်ရှုအားပေးကြတဲ့သူအားလုံးကိုလည်းထူးခြေဆုတင်ပါရယ်ရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ကိုတက်လက်တင်ဆက်ပေးပါအောင်မယ်။ကိုရီးယားဇလန်တွဲတွေ K-pop ဂီတတွေကြောင့်တောင်ကိုရီးယားနိုင်ငံကိုတွားလေခြင်းကြတဲ့သူတွေတနည်းတခြားပို့ပြီးတော့များလာနေပါတယ်။အဲ့လိုကမ္ဘာလက်ခီးတယ်တွေအတွက်ကိုရီးယားခီးသွွားလုပ်ငန်းတွေဘယ်လိုပြင်ဆင်ကြိုးဆိုနေကြသလဲဆိုတော့မက်ဆုမြတ်မွန်နဲ့အတူတောင်ကိုရီးယားကိုသွားပြီးလေ့လာကြအောင်ပါရှင
်။အာရှနိုင်ငံတွေထဲမှာနိုင်ငံတကာခီးသွွားဧည့်သည်တွေအတွက်နေရေးသွားရေးလွယ်ကူအဆင်ပြေအောင်လုပ်ပေးထားတဲ့နိုင်ငံတွေထဲမှာတောင်ကိုရီးယားနိုင်ငံလည်းတစ်ခုပါဝင်ပါတယ်။ကမ္ဘာလှည့်ဧည့်သည်တွေဘာသာစကားကြောင့်အခက်အခဲမဖြစ်ရအောင်ခီးသွွားလုပ်ငန်းတွေကစီစဉ်ပေးထားသလိုတိုးတက်တဲ့ဤပညာတွေနဲ့လည်းလွယ်ကူစေအောင်လို့ပံ့ပိုးပေးထားပါတယ်။တွတ်တွတ်လက်လက်ကားခုံဖျော်ဖြေကြလေးရှိတဲ့တောင်ကိုရီးယားအမျိုးသားအမျိုးသမီးလူငယ် K-pop ဂီတအဖွဲ့တွေဆွဲဆောင်မှုရှိအောင်ရိုက်ကူးထားတဲ့ K-drama ဇလန်တွဲတွေကြောင့်တောင်ကိုရီးယားနိုင်ငံရဲ့ K-culture ယဉ်ကျေးမှုဟာကမ္ဘာကျော်နေတာညင်းမရပါဘူး။အာရှဒေသတွေမကအရှေ့လယ်ပိုင်းဒေသ၊ဥရောပ၊အမေရိက၊အာဖရိကစတဲ့ကမ္ဘာနေရာစုံမှာ K-pop, K-drama ပရိသတ်တွေရှိနေကြပါရယ်။အဲ့လိုနိုင်ငံတကာပရိသတ်တွေတောင်ကိုရီးယားနိုင်ငံကိုသွားလည်နေကြတဲ့အတွက်တောင်ကိုရီးယားခီးသွွားလုပ်ငန်းတွေကလည်းဧည့်သည်တွေအတွက်ပို့ပြီးတော့အဆင်ပြေလွယ်ကူအောင်လို့စီစဉ်ပေးထားတာဖြစ်ပါရယ်။တောင်ကိုရီးယားကိုသွားလေကြတဲ့ဧည့်သည်တွေကတော်တော်များများဟာကိုရီးယားဇလန်တွဲတွေထဲမှာပါတဲ့နေရာတွေကိုအဓိကသွားလေခြင်းကြတာကြောင့်ဒေသခံအလန်းညွန့်တွေအနေနဲ့မယုံနိုင်အောင်ဖြစ်ကြရပါတယ်
။ဘယ်ဒရမာ장소를 찾으러 여기 오나 제주도도 있고 DMZ도 있고 경주도 있고
ကီဒရမာနေရာတွေသွားခြင်းကြလို့ကိုရီးယားကိုလာတယ်ဆိုတာကိုကျွန်မတက်တော်ဖြစ်ခဲ့ရပါတယ်။ Jeju Jun တို့ DMZ စစ်မဲ့ဇုံတို့သမိုင်းဝင်ရှေးဟောင်းနှိပညာလက်ရာတွေရှိတဲ့ခရုံကျူးတို့ရှေးဟောင်းအင်ဒိုမျိုးတို့လိုကိုရီးယားမှာတခြားသွားဖို့ကောင်းတဲ့နေရာတွေအများကြီးရှိရတာနဲ့ကိုရီးယားလူမျိုးတွေမသွားကြတဲ့ K-drama ရိုက်တဲ့နေရာတွေကိုဘာလို့သွားကြည့်ခြင်းတလဲဆိုတာနားမလည်နိုင်အောင်ဖြစ်ရတာပါအဲ့လဲအော့ဩခဲ့ရပါတယ
်အဲ့လိုဧည့်သည်မျိုးတွေသွားလည်နိုင်မဲ့နေရာတွေကလည်းတောင်ကိုရီးယားနိုင်ငံမှာမရှားပါဘူးဆိုးမျိုးတော်မှာတွေမဟုတ်ဘဲဆိုးကနေမိုင်းတရားကျော်ဝေးတဲ့နွန်ဆန်းမျိုးမှာဆိုရင်ကိုရီးယားဇလန်တွဲတွေရိုက်ဖို့မျိုးဟောင်းလိုမျိုးဖန်တီးထားတဲ့ Sunshine Studio ဆိုတာရှိပါတယ်2018ခုနှစ်တုန်းကလူကြိုက်များခဲ့တဲ့ Mr. Sunshine ဆိုတဲ့ဇလန်တွဲတွေအတွက်ကိုဖန်တီးပြင်ဆင်ထားတဲ့နေရာဖြစ်ပါတယ်အဲ့ဒီ Studio ကိုကဘာလဲဧည့်သည်တွေသွားလည်နိုင်အောင်ဖွင့်ပေးလိုက်တဲ့ကစိုးမျိုးတော်ကနေကားနဲ့ဆို3နာရီကျော်ကျော်သွားရတဲ့မြို့အထီကိုတကူးတကသွားပြီးတော့ဇလန်တွဲတွေကခေတ်ကာလလိုအဝတ်အစားတွေပါဝယ်ကိုရိုင်းကိုရီးယားကားထဲမှာပါနေတယ်လို့လဲပတ်နေကြပါတယ
်ခါတကဆွန်ဆိုင်စတူဒီယိုအဆောအတွင်나이드신손님이그ဆွန်ဆိုင်စတူဒီယိုဆိုပါဝူရှင်는거예요
ကျွမ်းရဲ့လူကြီးဧည့်သည်တယောက်ဆန်ရှိုင်းစတူဒီယိုမှာလဲပတ်ကြည့်နေရင်ငိုချလိုက်တာကြုံရပါတယ်သူကြည့်ထားတဲ့ Mr. Sunshine Drama Series ထဲမှာကိုရီးယားတွေဘလောက်ခက်ခဲခဲခဲဖြတ်တန်းကြရတယ်လဲဆိုတာသတိရသွားပြီးငိုရာလို့ပြောပါတယ်အဲ့ဒီခြေနေကနေအခုလိုကိုရီးယားနိုင်ငံတိုးတက်နေတာကိုမြင်ရတာသူကတိတ်ကုန်ယူပါတယ်တဲ့အဲ့ဒီအချိန်မှာကျမသဘောပေါက်ပြီးအတိတရားရလိုက်တယ်ပဲပြောရမယ်ထင်ပါတယ်ကိုရီးယားဇလန်တွဲတွေဇလန်တွဲရိုက်တဲ့နေရာတွေရဲ့ဧည့်သည်တွေအပေါ်လွှမ်းမိုးမှုစိတ်ဝင်စားမှုကတိတ်ကြီးပါတယ်ကိုကဒါကိုနားလည်ထားရမယ်ဆိုတဲ့အသည့်အဲ့ဒီမှာရလိုက်ပြီးတော့အရင်ကလိုစိတ်ထားမျိုးမဟုတ်ဘဲသူတို့အတွက်အရေးကြီးတဲ့နေရာတွေကိုလိုက်ပြရဲဆိုရဲစိတ်မျိုးပြင်ရမယ်လို့နားလည်ခဲ့တာပ
ါကိုရီးယားဒရာမာစီးရီးတွေကြီးကြတဲ့နိုင်ငံတကာကဧည့်သည်တွေအတွက်အခုလိုမျိုးဇလန်တွဲတွေထဲမှာပါနေတဲ့နေရာတွေဟာသူတို့အတွက်တော့ထူးခြားတဲ့နေရာတွေဖြစ်ပါတယ်ဟောလိဝုဒ်ရဲ့နာမည်ကျော်ရှေးဟောင်းရုပ်ရှင်တကားဖြစ်တဲ့ Roman Holiday ထဲမှာမင်းသမီး Audrey Hepburn ကရောမမြို့တော်က Spanish Steps လေကားတွေပေါ်မှာရေခဲပုံစားတဲ့ဇာဝင်ခန်းပါတာကြောင့်ရောမကိုသွားလေသူတွေအဲ့နေရာအရောက်သွားကြတယ်လို့မျိုးအခုတော့ကိုရီးယားမှာဖြစ်နေတာပ
ါ ठी တဲ့ကမှာ Spain 광장을보고서 Audrey Hepburn이 먹은 아이스크림을 먹는 거가 똑같
은 Mindy Audrey Hepburn Spanish Steps လေကားတစ်တွေမှာရေခဲပုံစားတဲ့ဇာဝင်ခန်းတွေကလို့ကျမတို့အီတလီရောက်ရင်သွားစားတယ်လို့မျိုးဆိုတာအခုတော့သဘောပေါက်သွားပါပြီအခုကတော့ drama ဇလန်တွေကနေရာတွေကိုရောက်ဖူးချင်ကြလို့တခြားနိုင်ငံတွေကနေကိုရီးယားကိုလာနေကြတာမျိုးပ
ါကိုရီးယားဇလန်တွဲတွေကို online streaming နဲ့ကြည့်နိုင်တဲ့ Netflix ပေါ်မှာအဆင်ပြေပြေကြည့်နိုင်ကြတာကြောင့်ကိုရီးယားပြည်သက်တွေပိုတိုးနေတယ်လို့ပြောရမှာပါ ဆိုမျိုးတော်ကအထင်ကြီးနေရာတွေမှာလဲတခြားကလာလေတဲ့ကိုရီးယားပြည်သက်တွေကိုလွယ်လွယ်ရှာတွေ့နိုင်ပါတယ
် I want to see the place that be the location for the K-drama
K-drama series တွေရိုက်တဲ့နေရာတွေကိုကိုယ်တိုင်မြင်ချင်လို့လာခဲ့တာပ
ါကိုရီးယားဇာလန်တွေပြည်သက်ထိုင်းလူမျိုးဧည့်သည်ကကိုရီးယားရိုးရာဝတ်စုံပါဝတ်ပြီးတော့ရှောက်လည်နေတာပါ
the restaurant the street walking street the house
စားတောက်ဆိုင်တွေလမ်းလျှောက်သွားတဲ့နေရာတွေအိမ်တွေအီတေဝန် class ထဲမှာပါတဲ့ coffee ဆိုင်တွေလိုမျိုးကိုမြင်ချင်တာပါအီတေဝန် class ဇလန်တွဲရိုက်တဲ့နေရာတွေကိုလည်းလိုက်လျှောက်သွားလေဖြစ်ပါတယ
် K drama ကိုရီးယားဇလန်တွဲတွေထဲမှာကိုရီးယားလူမျိုးတွေရဲ့ဓလေ့ထုံးစံရင်ကျေးမှုအစားအသောက် fashion စတာတွေကိုအသေးအချာထည့်သွင်းရိုက်ပြထားလေးရှိတာမို့ခြိဘူးသူတွေအနေနဲ့အဲ့ဒါတွေကိုကိုယ်တိုင်မြင်ဘူးသွားဘူးစားဘူးကျင်ကြတာဖြစ်ပါတယ
် Actually there is one thing I like thoseRestaurants which have a simple cover outside, you
know. ကျွန်တော်လုံးချင်တာတခုတော့ရှိပါတယ်။ TV ထဲမှာမြင်ရသလိုလမ်းဘေးဆိုင်လေးတွေမှာရိုးရိုးရှင်းရှင်းစားတောက်တွေကိုလှည့်ပတ်စားကြပါတယ်။ TV ထဲမှာခဏခဏတွေ့ဘူးထားတဲ့အတိုင်းဒီကလမ်းဘေးစာတွေကိုကျွန်တော်စားဘူးကျင်တာပါ
။ K-drama နေရာတွေသွားလေတဲ့ခရီးစဉ်မျိုးတောင်းဆိုကြတဲ့ဧည့်သည်တွေတနေ့တခြားပုံများလာတယ်လို့အဲလန်ညွန်တွေကပြောပြပါတယ်။ကိုရီးယားခီးသွားလုပ်ငန်းတွေရဲ့ကိန်းဂဏန်းအရ2024ခုနှစ်မှာကိုရီးယားနိုင်ငံကိုနိုင်ငံတကာကလာလဲသူ12သန်းထက်မနည်းရှိခဲ့ပါတယ်။ကိုရီးယားကိုလာခြင်းသူတွေကိုရီးယားရင်ကျေးမှုအကြောင်းသိခြင်းသူတွေပိုများလာတာဟာ K-pop K-drama တွေကြောင့်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကိုရီးယားခီးသွားလုပ်ငန်းအဖွဲ့အစည်း KTO က AFP သတင်းဌာနကိုပြောပါတယ်
ကိုတော့실제로한국에오셨을때도가장만족
코리아고라래자래애들들이가ကျမတို့ရဲ့မိကွန်းကိုဖြည့်ကြတဲ့သူ16ရာခိုင်နှုန်းလောက်ထဲမှာ K-pop stage show တွေလုပ်တဲ့ခမ်းမကြီးတွေ drama series ရိုက်တဲ့နေရာတွေကိုရောက်ကူလိုက်တဲ့အတွက်ခရီးကိုအကျဉ်းနဲ့ဆုံးလို့ဖြည့်ကြပါတယ်2019ခုနှစ်ကနေနှိုင်းယှဉ်လိုက်ရင်အဲ့ဒီလိုဖြည့်တဲ့သူ4ရာခိုင်နှုန်းနီးပါးများလာတာပါ
2028ခုနှစ်မတိုင်ခင်တနစ်ကိုကဘာလှည့်ဧည့်သည်တန်း30လာလေကြဖို့အတွက်တောင်ကိုရီးယားခီးသွွားလုပ်ငန်းတွေကမျှော်မှန်းထားကြပေမဲ့2024ဒီဇင်ဘာမှာစတဲ့နိုင်ငံရေးမတည်ငြိမ်မှုတွေရဲ့ကြက်ကြောင်းနိုင်ငံသားသားဧည့်သည်အလားထိခိုက်မှာကိုစိုးရိမ်နေကြပါတယ်။ကိုရီးယားကိုသွားလေကြသူအများစုဟာဆိုးမြို့တော်လိုမြို့ကြီးတွေကိုအသွားများတာကြောင့်ချေးလက်ဒေသတွေဘက်မှလူငယ်ခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်အောင်လုပ်တဲ့နယ်လို့အကြံပြုမှုတွေလည်းရှိပါတယ်။ဆိုးမှမြင်ရတာနဲ့မတူတဲ့နေဘက်တွေကကိုရီးယားလူမျိုးတွေရဲ့နေမှုထိုင်မှုပုံစံတွေကိုကြော်ညာပြီးခီးသွွားလုပ်ငန်းတွေကိုတိုးတက်အောင်လုပ်ဖို့လဲတချို့ကတိုက်တွန်းနေကြပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မောင်တင်ဆက်တဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်ဖြစ်ပါတယ်။ဒီစီစဉ်တဲ့ video ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေ၊သတင်းနဲ့သတင်းဆောင်မတွေကိုတော့ VUE website လိပ်စာ bambi.vuenews.com အပြင် YouTube နဲ့ Facebook တို့မှာလည်းပြန်ပြီးတော့ကြည့်လို့ရပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်ရှင်။အမေရိကန်သမ္မတသစ်တော်နဲ့ထရမ့်ရဲ့ဒီရက်ပြည့်တာဝန်စပြီးတော့ထမ်းဆောင်တဲ့ပထမဆုံးနေ့မှာပဲလွှတ်တော်ပိုင်းကခေါင်းဆောင်လေးနဲ့သူတွေ့ဆုံပါတယ်။နောက်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ချွန်သွန်းအောက်လွှတ်တော်အမတ်အများစုခေါင်းဆောင်စတီဗ်စကယ်လီစ်အထက်လွှတ်တော်လက်ထောက်ခေါင်းဆောင်ဂျွန်ဘာရဆူရိုနဲ့အပြင်ကိုပဲတခြားဒီ Republican Party ခေါင်းဆောင်တွေနဲ့အင်္ဂါနေ့နှောင်းပိုင်းမှာတွေ့တာပါ။ဦးစားပေးလုပ်ငန်းတွေကိုသမ္မတနဲ့အတူသတ်မှတ်ဖို့အတွက်ပါတီခေါင်းဆောင်ပိုင်းကပုံကူတွေအခုလိုတွေ့ဆုံကြတာလည်းဖြစ်ပါရဲ့ရှင်။ဒီတော့ထွန်းမှာပဲဒီရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကျုပ်သမ္မတရှီချင်းပင်တို့ဟာလည်းအမေရိကန်သမ္မတထရမ့်နဲ့ဘယ်လိုဆက်ဆံရေးတည်ဆောက်မလဲဆိုတာကိုအင်္ဂါနေ့တုန်းကဆွေးနွေးကြပါရယ်။တကယ်လို့ထရမ့်ကသာစိတ်ဝင်စားတယ်ဆိုရင်အပြန်အလှန်လေးစားအကျိုးများမယ့်အပေါ်မှာအခြေခံပြီးတော့ဆက်ဆံရေးတည်ဆောက်ကြဖို့ဆန္ဒရှိတယ်လို့ရုရှားနိုင်ငံသားရေးမူဝါဒလက်ထောက်ယူရီဥရှ်ကော့ဖ်ကသတင်းတောက်တွေကိုမော်စကိုမြို့တော်မှာပြောဆိုပါတယ်။ဒါအပြင်ယူကရိန်းစစ်အဆုံးသတ်ရေးအလားအလားနောက်ထိုင်ဝမ်နဲ့ပတ်သက်တဲ့တရုတ်ရဲ့ရည်တည်ချက်ကိုရုရှားကထောက်ခံတဲ့အကြောင်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်။နောက်ဒီဒေါ်နယ်ထရမ့်သမ္မတဖြစ်လာတာနဲ့အတူကုန်သွယ်ရေးစစ်ပွဲအသစ်တွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိနေတာပါ။ဥရောပသမ္မတကဂျာမနီနဲ့တရုတ်နိုင်ငံခေါင်းဆောင်တွေကတော့ကမ္ဘာတဝန်းပူးပေါင်းဆောင်ရွက်ရေးကိုကာကွယ်ချဖို့ကမ္ဘာစီးပွားရေးညီလာခံမှာအင်္ဂါနေ့ကပြောဆိုခဲ့ကြပါတယ်ရှင်။ဒီနေ့အတွက်သတင်းချင်းချုပ်နဲ့အတူစီစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့စီစဉ်ထုတ်လို့ရမှုကမသိငီထိုက်ပါရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဇန်နဝါရီလ22ရက်ပုံထူးနေ့မနေ့ခင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါအစီအစဉ်ပထမနာရီဝက်ကို Radio Line Tomita 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ရုပ်သံစီစဉ်တစ်ခုလုံးကိုတော့ Digital Line တွေကနေလည်းဖမ်းယူကြည့်ရှုလို့ရပါတယ် ဗီဒီယိုကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးကိုရောစိတ်ပါစမ်းမပေးခင်ကြပါစေ။ကျွန်မခင်ဗျထွေးပါ။နောက်ဆက်စပ်ဒီမှာပြန်ဆုံပါအောင်ပဲရှင်။